Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေနိုင်ကြပါစေ။ Washington DC မြို့တော် View American တန်ကနေ2019ခုနှစ်ဒီဇင်ဘာလ6ရက်ဗုဒ္ဓနေ့မနက်ပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်အတန်လုပ်နေပါပြီ။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို View ရဲ့ Facebook စာမျက်နှာအပြင် View ရဲ့ Internet စာမျက်နှာ Website ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါခင်ဗျာ။ဒီမနက်မှာအစီအစဉ်မှုအဖြစ်ကျွန်တော်ဇော်ဝင်လိုင်းကဆောင်ရွက်ပေးပါမယ်
။မင်္ဂလာပါရှင်ကျမကခင်မြတ်တက်ပါဒီမနက်ခင်းသတင်းတွေကိုကိုဆံမိုးဝင်နဲ့အတူကြေညာပေးပါပါ။အမေရိကန်သမ္မတဒေါ်လာထရမ့်ကဂျေရုရှလင်ကိုအစ္စရေးအမျိုးတော်ဖြစ်နဲ့အမေရိကန်ဘက်ကအတိအမှတ်ပြုဖို့စီစဉ်နေကြောင်းဗုဒ္ဓဖူးနေမှာကြေညာဖို့အတွက်စီစဉ်နေပါတယ်။ရခိုင်ပြည်နယ်တွင်းကရွန်ဂျာမွတ်စလင်နဲ့လူနည်းစုဂလူခွင့်အခြေအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူခွင့်ရေးကောင်စီမှအထူးအစီအစဉ်မနေ့ကခေါ်ယူပြီးတော့ဆုံးဖြတ်ချက်မူကြမ်းအတည်ပြုလိုက်ပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆောင်ရနိုင်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ။သတင်းနဲ့ကြီးညာပြီးသတင်းတော်လေးကိုတင်ဆက်ပေးတဲ့အခါမှာဆိုရင်တော
့ It is regrettable to see that our collective efforts in adding as responsible members of the
ရခိုင်ပြည်နယ်ကရခိုင်ပြည်မွတ်စလင်နေနဲ့တခြားလူနည်းစုတွေရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီမှမနေ့ကဆွေးနွေးခဲ့ကြတဲ့အကြောင်းအပြည့်အစုံကိုနားဆင်ကြရမှာပါ။အဲဒီနောက်မှာတော့ရခိုင်ပြည်ကဆုံးခေါ်သွားကြသူတွေကိုပြန်လဲစီစစ်မဲ့အဖွဲ့ဖွဲ့စည်းလိုက်တဲ့အကြောင်းထိုင်းနိုင်ငံကမြန်မာရွှေပြောင်းအလုသမားတွေနဲ့အလုရှင်တွေကြားဖြစ်ပွားနေတဲ့အငင်းပွားမှုနဲ့ဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်အဖြစ်သမ္မတထရန့်ကတတ်မှတ်မဲ့အစီအစဉ်အပေါ်ဆွေးမှုတွေထွက်ပေါ်နေတာတွေကိုနားဆင်ကြားဖို့ရှိပါတယ်။နောက်ပိုင်းမှာအင်္ဂါညတိုက်ရိုက်လေလံအစီအစဉ်ကိုလည်းပြန်လဲထုတ်လွှင့်ပေးသွားမှာပါ။ဒါ့အပြင်မတင်ဆက်ခင်မှာတော့အရင်ဆုံးနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးဆံမိုးဝေတို့ကတင်ပြပေးကြပါမယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျေရုရှလင်ကိုအစ္စရေးအမျိုးတော်ဖြစ်နဲ့အမေရိကန်ကအတိအမှတ်ပြုဖို့စီစဉ်နေကြောင်းဗုဒ္ဓဘူးနေမှာကြေညာဖို့အတွက်စီစဉ်နေပါတယ်။ဒါပေမဲ့အာရဗ်ကမ္ဘာဘက်ကပြင်းထန်တဲ့တုံ့ပြန်မှုတွေပေါ်လာစေနိုင်တဲ့ကိစ္စဖြစ်တဲ့အမေရိကန်တန်ရုံးကိုတယ်အဗစ်ကနေရွှေ့ဖြစ်ဖို့ရက်ကိုတော့သမ္မတကကြေညာဖို့အကဲခတ်သူတွေနဲ့အစိုးရအရာရှိတွေကတော့မျှော်လင့်မထားကြပါဘူး။ကြေညာချက်တွေပြင်ဆင်တဲ့အနေနဲ့သမ္မတထရမ့်ဟာအင်္ဂါနေ့မှာသူ့ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးအရှိလေပိုင်းဒေတာခေါင်းဆောင်9ဦးကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးအခြေအနေကိုအချင်းယုံပြောကြားခဲ့တာပါ။သမ္မတအင်ဖြူကထုတ်ပြန်တဲ့ကြေညာချက်မှာတော့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူ၊ပါလက်စတိုင်းခေါင်းဆောင်မာမုဒ်အဘတ်စ်၊ဂျော်ဒန်ဘုရင်အဗ်ဒူလာ၊အီဂျစ်သမ္မတအဗ်ဒယ်ဖတ်တာအယ်စီစီနဲ့ဆော်ဒီဘုရင်ဆယ်မန်တို့၅ဦးနဲ့ပြောကြားခဲ့တယ်လို့ပြောဖော်ပြထားပါတယ်။ဒီခေါင်းဆောင်တွေကလည်းဂျေရုရှလင်နဲ့ပတ်သက်ပြီးဖြစ်နိုင်ခြေတွေကိုဆွေးနွေးခဲ့ကြတယ်လို့သမ္မတအင်ဂျူရောကြေညာချက်မှာဖော်ပြထားပေမဲ့အသေးစိတ်အချက်လက်တွေကိုတော့ထုတ်ပြောမထားပါဘူး။ဒါအပြင်သမ္မတထရမ့်ကအစ္စရေးပါလက်စတိုင်းငြိမ်းချမ်းရေးဆွေးနွေးပွဲကိုရှေ့တိုးတက်အောင်လှုပ်ဆောင်မဲ့သူ့ရဲ့ဂတိကဝတ်ကိုထပ်လောင်းပြောကြားခဲ့ပြီးဒီဆွေးနွေးမှုတွေကိုပံ့ပိုးပေးရဟာအရေးပါကြောင်းပြောပါတယ်။ဂျေရုရှလင်ဟာအစ္စလမ်ဘာသာဝင်ရဲ့တတိယမြောက်ဘာသာရေးအထွတ်မြတ်ထားရာအယ်အဇာဘီဇီဘလီရှိနေတယ်လို့ဂျူးတွေရဲ့ဘာသာရေးအထွတ်မြတ်ထားရာတန်ပေါ်မောက်ရှိနေတဲ့နေရာလည်းဖြစ်ပါတယ်။တကယ်လို့အမေရိကန်တန်ရုံးကိုဒီဂျေရုရှလင်ဘက်ကိုရွှေ့မယ်ဆိုရင်အမေရိကန်ဆိုးကကြိုးပမ်းနေတဲ့အာရဗ်အစ္စရေးငြိမ်းချမ်းရေးသဘောတူညီချက်ကိုထိခိုက်စေလိမ့်မယ်လို့အာရဗ်ကဘာကသတိပေးကြပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အမေရိကန်နိုင်ငံအတွင်းဝင်ရောက်ခွင့်ကတ်တက်တဲ့အမိန့်ဟာဒီကနေ့အင်္ဂါနေ့မှစတင်တက်ဝင်တော့မှာဖြစ်ပါတယ်။သမ္မတရဲ့မူလအမိန့်ဟာပြီးခဲ့တဲ့ဇန်နဝါရီလကတည်းကလက်မှတ်ရေးထိုးထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီအမိန့်ကိုနိုင်ငံရဲ့အမြင့်ဆုံးတရားရုံးဖြစ်တဲ့နိုင်ငံတော်တရားရုံးချုပ်ကအရေးကြီးစဉ်းစားရအချက်တစ်ချက်နဲ့အတူတနင်္လာနေ့မှာအတည်ပြုလိုက်တာဖြစ်ပါတယ်။အဲ့ဒီစဉ်းစားရအချက်ဟာအယူခံတရားရုံးနှစ်ရုံးကနေဖြစ်ရမှာဖြစ်ပြီးတော့အယူခံတရားရုံးနှစ်ခုစလုံးကအခုသတင်းပတ်နောက်ပိုင်းမှာကြားနာဖို့စီစဉ်ထားပါတယ်။ဘလို့အကျိုးအမြတ်ဖြစ်လာနိုင်လဲဆိုတာကိုကြားနာဖို့အပြည့်အဝကောင်းထေဖို့အတင့်ရှိတယ်လို့နိုင်ငံတော်တရားရုံးချုပ်ကပြောပါတယ်။နောက်ပြီးကြားနာမှုကိုလည်းစောလင်စွာပြုလုပ်တင့်တယ်လို့မှတ်ချက်ပြုထားကြောင်းနိုင်ငံတကာဒုက္ခသည်အကူအညီပေးမှုစီမံကိန်းရဲ့မူဝါဒရေးရာညွှန်ကြားမှုဘက်စီဖစ်ရှာက VOE ကိုပြောပါတယ်။နိုင်ငံတော်တရားရုံးချုပ်တရားသူကြီးခုနှစ်ဦးကအစိုးရရဲ့အမိန့်ကိုအတည်ပြုခဲ့ပြီးကျန်နှစ်ဦးဖြစ်တဲ့ Ruth Bader Ginsburg နဲ့ Sonita Sotomayor တို့ကကတ္တမှုရဲ့တစိမ့်တည်းတိတဆက်ရှိနေတယ်လို့ပြောကြပါတယ်။ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့တရားရုံးကအကြောင်းပြချက်မပေးပါဘူး။ခီးတွလာမှုကန့်တတဲ့အမိန့်ဟာတရားရုံးနေမှာတစ်နှစ်နီးပါးကြာမြင့်ခဲ့ပြီးတော့သမ္မတထရမ့်အစိုးရက၃ချိန်ပြင်ဆင်ခဲ့ရပါတယ်။တတိယအကြိမ်မြောက်ပြင်ဆင်ထားတဲ့အုပ်ချုပ်ရေးအမိန့်ကိုဗဟိုတရားရုံးကတနင်္လာနေ့မှာဆုံးဖြတ်ပေးခဲ့တာပါ။အစိုးရကနိုင်ငံရဲ့အမျိုးသားလူမျိုးရေးစိတ်ချစေဖို့အတွက်အမိန့်ချမှတ်တာဖြစ်ပြီးတော့ရွှေပြောင်းအခြေချသူများကိုထောက်ခံတဲ့အဖွဲ့တွေကတော့မွတ်စလင်တွေပေါ် ကန့်တတ်တဲ့ဒီအမိန့်ဟာခွဲခြားဆက်ဆံမှုရှိတယ်ဆိုပြီးတော့တရားရင်ဆိုင်ခဲ့ကြပါတယ်
။ရုရှားနိုင်ငံတွင်မှရှိတဲ့ American ပြည်ထောင်စုရဲ့သတင်းမီဒီယာဌာန၉ခုကိုပြပအစိုးရအတွက်လုတ်ကန်ဆောင်ရွက်ပေးနေတဲ့အဖွဲ့အစည်းတွေဖြစ်ရုရှားတရားရေးဝန်ကြီးဌာနကသတ်မှတ်ခဲ့ပြီးတဲ့နောက်မှာအဲ့ဒီထဲမှာ VOA American တန်နဲ့ပါဝင်နေပါတယ်။ဥပဒေသိရတဲ့အမှုတွေရှိလာနိုင်တယ်ဆိုပြီးပြီးခဲ့တဲ့လထဲမှာပဲအသိပေးအကြောင်းကြားခြင်းခံရတဲ့ Radio Free Europe,Radio Liberty နဲ့လောက်ကန်အခြားအဖွဲ့အစည်းတော်များများကိုလည်းတရားရေးဌာနကနောက်ပိုင်းမှာထည့်သွင်းသတ်မှတ်လိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကနိုင်ငံရခြားကငွေကြေးထောက်ပံ့တဲ့သတင်းမီဒီယာအဖွဲ့တွေကိုနိုင်ငံရခြားအဖွဲ့ဖြစ်တဲ့သတ်မှတ်ကြောင်းဥပဒေကိုနိုဗ ెంబ ာလတွင်မှလက်မှတ်ရေးထိုးပေးခဲ့တာပါ။ရုရှားဆွေရကရန်ကုန်ငွေထောက်ပံ့ထားတဲ့ RT ရုပ်သံသတင်းဌာနကို American ပြည်ထောင်စုမှအလားတူမှတ်ပုံတင်ဖို့အတွက် American အစိုးရကသတ်မှတ်ခဲ့တဲ့အတွက်ဒီပြဋ္ဌာန်းချက်အစ်နဲ့အတိအကျတုံ့ပြန်လိုက်တာဖြစ်တယ်လို့ရုရှားအရာရှိတွေကပြောပါတယ်။အာတင်ရုပ်တံသတင်းဌာနမှတ်ပုံတင်ထားတဲ့ FARA လို့ခေါ်တဲ့ American ပြည်ထောင်စုရဲ့နှစ်80ကျပ်ဥပဒေဟာပွင့်လင်းမြင်သာမှုရှိအောင်အားပေးဖို့အတွက်ရည်ရွယ်ရုံသက်သက်ဖြစ်ပြီး American မှတီရုပ်တံသတင်းဌာနရဲ့လုပ်ငန်းတွေကိုကန့်သတ်ထားတာမျိုးမရှိပါဘူးလို့ရုရှားဆိုင်ရာ American သံမတ်ကြီးကပြောကြားခဲ့ပါတယ်။
တောင်ကိုရီးယားနိုင်ငံပျုံချမ်းမှာကျင်းပမယ့်အခုလာမယ့်ဆောင်းရာသီအိုလံပစ်အားကစားပွဲတော်မှာရုရှားနိုင်ငံအသင်းကိုပါဝင်ရှင်ပြိုင်ခွင့်မပြုဖို့နိုင်ငံတကာအိုလံပစ်ကော်မတီ IOC ကအင်္ဂါနေ့မှာဆုဖြတ်ချက်ချလိုက်ပါတယ်။ဒါပေမဲ့တတိပုဂ္ဂလရုရှားနိုင်ငံသားတွေအနေနဲ့ရုရှားကအိုလံပစ်အားကစားသမားတွေဖြစ်နေရှင်ပြိုင်နိုင်တယ်လို့ပြောပါတယ်။2014ခုနှစ်ကရုရှားနိုင်ငံဆိုရှီမှာကျင်းပခဲ့တဲ့အိုလံပစ်အားကစားပြိုင်ပွဲအတွင်းရုရှားအသင်းဟာအစိုးရရဲ့ခွင့်ပြုချက်နဲ့စေဝါအသုံးပြုခဲ့တဲ့အတွက်အပြစ်ပေးအရေးယူတဲ့ဆုံးဖြတ်ချက်ကို IOC ကအချိန်ကြာကြီးယူပြီးတော့ချမှတ်ခဲ့တာဖြစ်ပါတယ်။ဆုံးဖြတ်ချက်ချတဲ့အချိန်ကတောင်ကိုရီးယားနိုင်ငံပင်လယ်ကမ်းခြေနဲ့တောင်တန်းတွေပေါ်မှာပြိုင်ပွဲတွေကျင်းပဖို့နှစ်လကျော်ကျော်လောက်သာလိုတော့တဲ့အချိန်လည်းဖြစ်ပါတယ်။ဒီလိုပြိုင်ပွဲကနေပိတ်ပင်လိုက်မှုအပေါ်ရုရှားဘက်ကတော့ဘာမှချက်ချင်းတုံ့ပြန်တာမျိုးမရှိသေးပါဘူး။ဒါပေမဲ့ရုရှားအစိုးရရဲ့ရုပ်တံဌာနကတော့ရုရှားအမျိုးသားအသင်းပါဝင်ခွင့်မရတဲ့အတွက်ပြိုင်ပွဲတွေကိုတန်းပြီးအတွင်းမှာထုတ်လွှင့်မှာမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်။မကြာခင်တုန်းကတော့တမရဗလာဒီမီယာပူတင်ကရုရှားအမျိုးသားတင်ကိတအမှတ်လက္ခဏာမပါဘဲနဲ့ရှင်ပြိုင်ခွင့်ပြုတယ်ဆိုရင်သူ့တန်းပြီကိုအရှက်ခွဲသလိုဖြစ်လိမ့်မယ်လို့ပြောခဲ့ပူပါတယ်ခင်ဗျာ
ဒီဝေဘီကတရရဲ့မနက်ဖက်မြန်မာဘာသာစစ်စစ်လေးကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုံနေပေးနေပါတယ်ရှင
်ဒီဝေအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ရခိုင်ပြည်နယ်ရင်းကရွန်ဂျာမွတ်စလင်နဲ့တခြားလူနည်းစုတွေရဲ့လူခွင့်အခြေအနေတွေနဲ့ပတ်သက်ပြီးကုလသမဂ္ဂလူခွင့်ရေးကောင်စီမှတနင်္လာနေ့ကအထူးအစည်းအဝေးခေါ်ပြီးဆုံးဖြတ်ချက်မူကြမ်းကိုအတည်ပြုလိုက်ပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အဖွဲ့ဝင်နိုင်ငံပေါင်း48နိုင်ငံထဲမှာ33နိုင်ငံကဒီအထူးအစည်းအဝေးဆုံးဖြတ်ချက်မူကြမ်းကိုထောက်ခံခဲ့တာဖြစ်ပြီးတရုတ်ဖိလစ်ပိုင်နဲ့ဘရွန်ဒီ3နိုင်ငံကကန့်ကွက်ပါတယ်။အိန္ဒိယ၊ဂျပန်နဲ့အီကွေဒေါအပေါင်းဝင်6နိုင်ငံကတော့မဲမပေးဘဲနေခဲ့ကြပါတယ်။မြန်မာဒီအစည်းအဝေးမှာပဲမြန်မာနိုင်ငံမှာရွင်ကြားရေးပေါ်မှာကြေကြေပြန့်ပြန့်နဲ့စနစ်တကျဖိနှိပ်နေတာအတွက်ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးဇိုင်ဟူစိန်ကပြောကြားလိုက်တယ်လို့ဒီလှုပ်ဆောင်မှုတွေဟာလူမျိုးတုံးတက်ဖြတ်မှုအနေထားတွေရောက်သွားနိုင်တယ်လို့ပြောဆိုခဲ့တာပါရခိုင်ပြည်နယ်မြောက်ပိုင်းမှာအောက်ကုလကကျန်းဖက်သမားတွေတိုက်ခိုက်မှုနောက်ပိုင်းမြန်မာလုံခြုံရေးတပ်တွေကရဲသားတွေကိုအထူးကြီးကြီးမားမားပဲပြစ်မှတ်ထားပြီးချေမှုန်းတယ်ဆိုတဲ့ယုံကြည်ရလောက်တဲ့သတင်းတွေကိုရခဲ့တယ်လို့ဒီတနင်္လာနေ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ရခိုင်မြောက်ပိုင်းရွန်ဂျာမွတ်စလင်တွေရဲ့လက်ရှိအခြေအနေနဲ့ပတ်သက်တဲ့အထူးစီဝေးအဖွဲ့မေကောင်မှပြောကြားခဲ့တာပါဒီလိုလှုပ်ဆောင်တဲ့အတွက်အင်ဒီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားကိုဒုက္ခသည်6,250,000လောက်ဖျက်ပြီးခဲ့ရတာဖြစ်ပြီးဒီထက်ကထက်ဝက်ကျော်ကျော်လောက်ဟာရခိုင်မြောက်ပိုင်းမှာနေတဲ့ရွန်ဂျာတွေဖြစ်တယ်လို့လည်းပြောပါတယ်ရခိုင်ဒေသကိုနိုင်ငံတကာအတိုင်းဝိုင်းတွေတွားရောက်ခွင့်မပေးတဲ့အတွက်အဲ့ဒီကနေဘင်္ဂလားဒေ့ရှ်ကိုအသွာလမ်းမှာအဖမ်းခံရသူပျောက်ဆုံးသူအသက်ခံသူဒါမှမဟုတ်တေဆုံးခဲ့သူအရေးအတွက်ကဘယ်လောက်ရှိတယ်ဆိုတာမသိနိုင်ပါဘူးလို့လည်းပြောပါတယ်။ရွန်ဂျာရီကိုပြစ်မှတ်ထားချိန်မုံမှုတွေလုံးဝချက်ချင်းချက်တန်ဖို့အတွက်မြန်မာအာဏာပိုင်တွေကိုတောင်းဆိုခဲ့တာဖြစ်ပြီးဒီထင်ဟာဒီလိုရိုးသူရန်ကားတာတွေရက်ဖို့အချိန်ရောက်နေပြီ။ရာဇဝတ်မှုကျူးလွန်သူတွေကိုဥပဒေအရအေးအေးအတွက်နိုင်ငံတကာကစုံစမ်းမှုတွေလုပ်ဖို့လည်းတောင်းဆိုခဲ့တာပါ။ စီဝဲတက်ရောက်လာတဲ့မြန်မာတမကြီးဦးထင်လင်းကတော့ရိုဟင်ဂျာတွေကိုလူသားချင်းစာနာမှုမရှိဘဲဆက်ဆံနေဆိုတဲ့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးရဲ့ပြောကြားချက်ကိုလက်မခံပါဘူး။ဒါပေမဲ့ရိုဟင်ဂျာတွေပုံမှန်ပုဂ္ဂလိကတိုက်ခိုက်မှုတချို့တော့ရှိနိုင်ကြောင်းလက်ခံပြီးဒီလိုတိုက်ခိုက်မှုတွေရပ်ဆိုင်အောင်အစိုးရကအတက်နိုင်ဆုံးလှုပ်ဆောင်နေပါတယ်လို့လည်းပြောပါတယ်။ဒါအပြင်ဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်မြန်မာအစိုးရစီစဉ်ဆောင်ရွက်ထားတာတွေကိုရှင်းပြခဲ့ပြီးအခိုင်အမာမရှိတဲ့ဒီဆွဆွဲချက်တွေကြောင့်အခြေအနေပေါ်မှာအမှန်တိုင်းတုံ့တက်ဖို့ခက်ခဲလိမ့်မယ်လို့သတိပေးခဲ့ပါတယ်။
မြန်မာနိုင်ငံကပြဿနာဖြစ်နေတဲ့ရခိုင်ပြည်နယ်အပါအဝင်ဒေသတွေမှာအမြင့်တွေနေတဲ့ဘာသာရေးအစွန်းရောက်စစ်သွေးရွာတွေကိုအခြေတောင်အာရှနိုင်ငံတွေအနေနဲ့တိုက်ခိုက်ချေမှုန်းမှုတွေပုံမလုံဆောင်ရလိမ့်မယ်လို့စင်ကာပူနိုင်ငံသားရေးဝန်ကြီးကအင်ကာနေမှာပြောဆိုလိုက်ပါတယ်။စင်ကာပူနိုင်ငံဟာ2018ခုနှစ်ရဲ့အာဆီယံအတင်းကြီးရဲ့အလှည့်ကျဥက္ကဋ္ဌဖြစ်ပါတယ်။အရှေ့အလယ်ပိုင်းဒေသမှာ IS Islamic စစ်သွေးရွာတွေအားနည်းလာနေတာနဲ့ IS အဖွဲ့ကထောက်ခံအားပေးနေတဲ့တနတ်သမားတွေကဖိလစ်ပိုင်နိုင်ငံမာလာဝီမြို့ကိုမကြခင်ကတင်ပိုက်တဲ့ဖြစ်ရပ်တွေကြောင့်အခြေတောင်အာချဒေတာဟာစစ်သွေးကြွတွေရဲ့ဆွဲဆောင်မှုရှိတဲ့ဒေတာဖြစ်လာနိုင်တယ်ဆိုတဲ့ဆိုရမှုတွေပြန်ဖြစ်လာရတယ်လို့နိုင်ငံသားရေးဝန်ကြီးဗီဗီယာဘလာခရစ်နန်ကပြောပါတယ်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမာလာဝီကိုတိုက်ခိုက်ရေးသမားတွေပြန်ဝင်လာနေတာကိုကျွန်တော်တို့တွေ့နေရသလိုဒေတာတွင်းမှာအကြမ်းဖက်သမားတွေအတွက်ဒုစရိုက်နေမည်ဖြစ်လာနိုင်ဖို့ရှိတဲ့နေရာတွေလည်းရှိတယ်လို့ဘလာခရစ်နန်ကအာဆီယံဥက္ကဋ္ဌတာဝန်ယူဖို့ပြင်ဆင်နေချိန်ကာလစင်ကာပူနိုင်ငံအနေနဲ့ဦးစားပေးရမယ့်အချက်တွေအကြောင်းဟောပြောရမှာထည့်သွင်းပြောကြားတော့ပါတယ်အာဆီယံဖွဲ့ကြီးဟာအာဆီယံအဖွဲ့ကြီးမှာကမ္ဘာမွတ်စလင်ဘာသာဝင်အများဆုံးအင်ဒိုနီးရှားနိုင်ငံမွတ်စလင်အများစုနေထိုင်တဲ့မလေးရှားနိုင်ငံဗုဒ္ဓဘာသာဝင်အများဆုံးရှိတဲ့မြန်မာနိုင်ငံတို့ပါဝင်နေပါတယ်မြန်မာနိုင်ငံရဲ့ရခိုင်ပြည်နယ်အတွင်းမှာရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်ဖိနှိပ်မှုတွေရှိနေတဲ့အတွက်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေလုပ်နေတယ်ဆိုပြီးတော့ကုလသမဂ္ဂကစွပ်စွဲထားပါတယ်
သမဂ္ဂဒေါ်နယ်ထရမ့်အစိုးရလက်ထက်အတွင်းအမေရိကန်နိုင်ငံအတွင်းပိုင်းမှာတရားဝင်ရှေ့ပြောင်းနေထိုင်သူတွေကိုဖမ်းဆီးထိန်းသိမ်းမှုတွေတိုးမြင်လာခဲ့ပေမဲ့အဲ့ဒီဖမ်းဆီးခံရသူတွေကိုသူတို့မူလတိုင်းပြည်အသီးသီးကိုပြန်ပို့တဲ့အရေးအတွက်ကတော့နှဲသွားတယ်လို့ပြည်ထောင်စုအစိုးရလူဝင်မှုကြီးကြပ်ရေးဆိုင်ရာအရာရှိတွေကအင်ကာနေမှာပြောကြားလိုက်ပါတယ်စက်တင်ဘာ30မှာကုံဆုံးတဲ့2018ဘန်နာရီနှစ်အတွက်နေဆက်ဒေတာနဲ့ဝေးလံတဲ့ဒေတာတွေကနေတရားမဝင်ဝင်ရောက်နေထိုင်သူတသိန်းကျော်ကိုလူဝမှုကြီးကြရင်လည်းအကောက်ခွန်ရရှိတွေကဖမ်းဆီးထားရတာကြောင့်မနစ်ကဖမ်းဆီးထိန်းသိမ်းခဲ့ရတဲ့ဥယျာဉ်ရဲ့ဆိုင်25ရာခိုင်နှုန်းမြင့်တက်သွားတာဖြစ်ပါတယ
်သတင်းတွေကိုတော်ခင်ကျွတ်တဲ့နဲ့ဥစားမွေတို့ကကြီးညာပေးခဲ့ကြပါခင်ဗျာအခုတော့သတင်းလွှာတွေကိုတင်ပြပေးဖို့အလဲရောက်လာပါပြီ။ပထမဆုံးတော့ရိုဟင်ဂျာအရေးကုလသမဂ္ဂလူခွင့်ရေးကောင်စီမှဆွေးနွေးခဲ့ကြတဲ့သတင်းကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာမွတ်စလင်နဲ့တခြားလူနည်းစုတွေရဲ့လူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီမှမနေ့တုန်းကအထူးအစည်းအဝေးခေါ်ယူခဲ့ပြီးဆုံးဖြတ်ချက်မူကြမ်းကိုအတည်ပြုခဲ့ကြပါတယ်။လူခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံအများစုဟာရခိုင်ပြည်နယ်အတွင်းကပဋိပက္ခတွေရဲ့အခြေအနေအမှန်တွေကိုသိနိုင်ဖို့ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာအစိုးရကလာရောက်လှုပ်ဆောင်ခွင့်ပေးဖို့တိုက်တွန်းတောင်းဆိုနေကြတာပါ။အခြေအနေအသေးစိတ်ကိုတော့ကိုကျော်အောင်လင်းကစူးစီးတင်ပြပေးပါမယ်
။ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အဖွဲ့ဝင်နိုင်ငံပေါင်း58နိုင်ငံရှိတဲ့အထက်မှာ33နိုင်ငံကမနေ့ကအထူးစည်းဝေးရဲ့ဆုံးဖြတ်ချက်မူကြမ်းကိုထောက်ခံခဲ့ကြပြီးတော့တရုတ်၊ဖိလစ်ပိုင်နဲ့ဘရွန်တီ၃နိုင်ငံကတော့ကန့်ကွက်ခဲ့ကြပါတယ်။အိန္ဒိယ၊ဂျပန်နဲ့အီကွေဒေါအပါအဝင်၉နိုင်ငံကတော့မဲမပေးဘဲနေခဲ့ကြပါတယ
်။33 votes in favor. 3
en contra.
3 against.
9 abstentions.
9 abstentions.
Por consiguiente,
therefore, the draft resolution L1 is hereby approved.
အထူးစီဝေးရဲ့သဘာဝပတိကထောက်ခံမဲများတဲ့အတွက်ဆုံးဖြတ်ချက်မူကြမ်းကိုအတည်ပြုတယ်လို့ဇဂပြန်ကနေတဆင့်ပြောခဲ့တာပါ။အဆိုပြုချက်ကိုတင်သွင်းတဲ့အဓိကနိုင်ငံကတော့ဘင်္ဂလားဒေ့ရှ်နဲ့ဆော်ဒီအာရေဗျနိုင်ငံတွေပါ။မနေ့တုန်းကထူးစီဝေးပြီးဘင်္ဂလားဒေ့ရှ်တာမတ်ရှမီအာဆန်ကတော့အခုလိုထူးစီဝေးခေါ်ယူဖို့အားပေးထောက်ခံခဲ့တဲ့နိုင်ငံပေါင်းကလူခွင့်ရေးကောင်စီအဖွဲ့ဝင်33နိုင်ငံအပါအဝင်နိုင်ငံပေါင်း80ကျော်ကထောက်ခံခဲ့ကြတာလို့ဆိုပါတယ
်။ The draft resolution is aimed at encouraging the government of Myanmar to address the crisis.
အခုဆုံးဖြတ်ချက်မူကြမ်းရဲ့ရည်ရွယ်ချက်ကတော့မြန်မာအစိုးရအနေနဲ့ရိုဟင်ဂျာအရေးကိုအပြုသဘောဆောင်တဲ့ဖြေရှင်းမှုမျိုးနဲ့လုံဆောင်လာအောင်တိုက်တွန်းထားတဲ့သဘောပါပဲအခုအဆိုပြုချက်ဟာဖိနှိပ်ရဆက်မှုတွေနဲ့ကြုံတွေ့နေရတဲ့ရိုဟင်ဂျာတွေရဲ့အခြေအနေတွေကိုမျက်မျက်တရနဲ့ပေါ်လွင်အောင်ရေးသားထားတာဖြစ်ပါတယ်အလို့သဘောဆွေးနွေးမှုမှာပါဝင်ခဲ့တဲ့မြန်မာနိုင်ငံကကိုယ်စားလှယ်ကိုလည်းကျေးဇူးတင်ပါတယ်လို့ဘင်္ဂလားဒေ့ရှ်တမတ်ကပြောသွားခဲ့တာပါဆော်ဒီအာရေဗျနိုင်ငံဘက်ကလည်းမြန်မာအာဏာပိုင်အနေနဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ရိုဟင်ဂျာရေးကိုဖြေရှင်းမှုမှာပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းခဲ့ပါတယ်မြန်မာနိုင်ငံရဲ့ကိုယ်စားလှယ်တမ်မတ်ဦးထင်လင်းကတော့အဲ့ဒီဆုံးဖြတ်ချက်မူကြမ်းကိုကန့်ကွက်ခဲ့ပါတယ
် It is regrettable to see that our collective efforts
အခုဆိုပြချက်မူကြမ်းဟာကမ္ဘာတစ်ဖွားကလူခွင့်ရေးမြင့်တင်ဖို့နဲ့ ကာကွယ်ဖို့ချမှတ်ထားတဲ့လမ်းကြောင်းတွေကနေကျွမ်းမှုတွေဝေးကွာနေတာကိုတွေ့ရပါတယ်။မြန်မာနိုင်ငံဟာပြည်ထောင်ရဲ့အစိပ်ပိုင်းတစ်ခုမဟုတ်သင့်ပဲပြည်ထောင်ကိုဖြည့်ရှင်းမှုရဲ့အစိပ်ပိုင်းဖြစ်ရပါလိမ့်မယ်။မူကြမ်းထဲမှာပတ်ဝန်းတဲ့တချို့အချက်တွေကမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါနေတယ်လို့အမှန်တရားနဲ့လည်းဝေးကွာနေပါတယ်။မြန်မာအစိုးရဟာမစ္စတာအာနန်အဖွဲ့ရဲ့အကြံပြုချက်တွေအတိုင်းလိုက်နာအကောင့်ထဲဖော်နေတာပါ။ရခိုင်ပြည်နယ်အတွင်းကလက်ရှိအခြေအနေတွေကကြီးမားရှုပ်ထွေးနေတာမှုကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာအစိုးရကလက်မခံပါဘူး။အခြေအနေတွေကိုနိုင်ငံတကာကနားလည်သဘောပေါက်ဖို့လိုပါတယ
်။တရုတ်နိုင်ငံရဲ့ကိုယ်စားလှယ်မစ္စတာဂျန်ဒွမ်ကတော့ရိုဟင်ဂျာပြည်ပကကိုဖြည့်ဆင်းမှာဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားဆက်ဆက်ညှိနှိုင်းယူတာကအကောင်းဆုံးဖြည့်ဆင်းမှုပဲလို့ယူဆပြီးတော့ဒီဆွေပြည့်ချက်မူကြမ်းဟာလက်ရှိအခြေအနေကိုပြည်လဲစေရေးမှာအထောက်အကူပြုမှာမဟုတ်တာကြောင့်ကန့်ကွက်ခဲ့ရတာလို့ဇဂပြန်ကလည်းသင်ပြောပါတယ
်။ In our view, this draft resolution does not help ease the situation or resolve the issue.
ဒီနိုင်ငံရဲ့အမြင်အရဒီအဆိုပြုချက်မူကြမ်းဟာပြဿနာကိုဖြေရှင်းရမရောက်ဖဲပိုးပြီးရှုပ်ထွေးစေတဲ့အတွက်ရိုဟင်ဂျာတွေဌာနေပြန်ပို့ရေးအစီအစဉ်ကိုအဟံအတားဖြစ်စေတယ်လို့ရခိုင်ပြည်နယ်ပြဿနာအဖြေရှာရေးကိုလည်းအနှောက်အယှက်ဖြစ်စေပါတယ်။ဒါကြောင့်ဘင်္ဂလားဒေ့ရှ်ကမြန်မာနိုင်ငံရဲ့အကျိုးစီးပွားကိုပါရှေ့ရှုတာမရောက်ပါဘူး။ဒီအခြေအနေပြန်လူခွင့်နဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့သဘောထားကိုအခြေခံပြီးတရုတ်ကဒီအဆိုကိုမဲခွဲဆုံးဖြတ်ဖို့အတွက်တောင်းဆိုခဲ့တယ်လို့ဒီအဆိုပြုချက်ကိုလည်းကန့်ကွက်ပါတယ
်။မဲမပေးဘဲနေခဲ့တဲ့အိန္ဒိယနိုင်ငံရဲ့ကိုယ်စားလှယ်မစ္စတာရာဂျစ်ကူမာချန်တာကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားအပြည့်အစုံဆောင်တဲ့ဆွေးနွေးဖြေရှာမှုတွေကိုလုပ်ကြဖို့တိုက်တွန်းခဲ့ပါတယ
်။ We have always maintained that the promotion and protection of human rights is best achieved through constructive engagement and dialogue with the country concerned.
လူ့ခွင့်ရေးကိုထောက်ခံအားပေးရမှာနဲ့ကာကွယ်စောင့်ရှောက်ရမှာသက်ဆိုင်ရာနိုင်ငံနဲ့အပြည့်အစုံဆောင်ဆွေးနွေးခြင်းကနေဆောင်ရွက်ခြင်းဟာအကောင်းဆုံးနည်းလမ်းဖြစ်တယ်လို့အိန္ဒိယကအမြဲလက်ခံထားတာဖြစ်ပါတယ်။ဒီကိစ္စကိုတရားမျှတစွာပေးမလိုက်ပဲကင်တွယ်လှုပ်ဆောင်ဖို့လိုအပ်တဲ့အတွက်လက်ရှိရခိုင်အရေးမှာလဲအလားတူဆောင်ရွက်ဖို့လိုအပ်ပါတယ်ဒီအခြေအနေအရအိန္ဒိယအနေနဲ့အဆိုပြုချက်ကိုမမပေးဘဲနေဖို့ဆုံးဖြတ်ပါတယ
်အဆိုပြုချက်ကိုထောက်ခံခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့ကိုယ်စားလှယ် Miss Kelly Curry ကတော့ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့ပြည်ပခါတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့နဲ့တခြားကုလသမဂ္ဂအဖွဲ့အစည်းတွေကိုဝင်ရောက်လှုပ်ဆောင်ခွင့်တွေပေးဖို့မြန်မာအစိုးရကိုထပ်ပြီးတော့တောင်းဆိုခဲ့ပါတယ်
We would note that the government of Myanmar investigative commission referred to here has already completed its work, the conclusions of which we do not view as credible. We continue to encourage the establishment of a credible independent body to investigate allegations of human rights violations. Myanmar Suya Sunan CCE Commission ne. တွေ့ရှိချက်တွေကိုယုံကြည်စိတ်ချရတယ်လို့အမေရိကန်ကမယူဆပါဘူး။ဒါကြောင့်တရားလွတ်လပ်တဲ့အဖွဲ့ကိုဖွဲ့စည်းပြီးလူခွင့်ရေးကျူးလွန်ချိုးဖောက်မှုတွေကိုအမြန်ဆုံးစုံစမ်းစစ်ဆေးဖို့တိုက်တွန်းပါတယ်။ဆိုရင်စီယာကောင်းလာတဲ့လူခွေးကျူးလွန်ချိုးဖောက်တဲ့ဆွဆွဲချက်တွေကိုဆက်လက်ညှင်းဆုံနေပြီးပြည်မှုကျူးလွန်သူတွေကိုဥပဒေအရကင်းလွတ်ခွင့်ပေးနေတာကိုအဆုံးမသတ်သိပြီးတော့မြန်မာနိုင်ငံအနေနဲ့လက်ရှိရင်ဆိုင်နေရတဲ့ပြည်ပခါကိုကြော်လွှားနိုင်မှာမဟုတ်ပါဘူး
။ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံအတွင်းမှာစနစ်တကျနဲ့ကြဲကြဲပြန့်ပြန့်ဖိနှိပ်ရဆက်မှုတွေလုပ်ခဲ့တဲ့ကိစ္စတွေဟာလူမျိုးတုံးတပ်ဖြတ်မှုသဘောဖြစ်နေတယ်လို့ကုလသမဂ္ဂလူခွေးဆိုင်ရာမဟာမင်းကြီးဇာယီအယ်ဟူစိန်ကမနေ့ကပြောခဲ့ပါတယ်။အခုဆုံးဖြတ်ချက်မူကြမ်းအရရိုဟင်ဂျာတွေရဲ့လူခွင့်ရေးခြေနေတွေတိုးတက်မှုရှိမရှိဆိုတာကိုလူခွင့်ရေးဆိုင်ရာမဟာမင်းကြီးကစောင့်ကြည့်ပေးဖို့တောင်းဆိုထားပြီးပြည်ပကကိုအပြည့်အစုံဆောင်တဲ့ဖြည့်ရှင်းမှုတွေလှုပ်ဆောင်လာအောင်ခြေနေတွေကိုတုံးနစ်ဆက်တိုက်အကောင့်တွေပေါ်ဆောင်ရွက်သွားဖို့နဲ့ဖြစ်ပေါ်တိုးတက်မှုတွေကိုအစဉ်ခံစားတင်သွင်းဖို့ကိုလည်းတိုက်တွန်းထားပါတယ်မြန်မာဘက်ကပူးပေါင်းဆောင်ရွက်မှုခြေနေတွေတိုးတက်မှုရှိမရှိဆိုတာနဲ့အချက်လက်ရှာဖွေရေးအဖွဲ့နဲ့တခြားကုလသမဂ္ဂအဖွဲ့အစည်းတွေကိုလက်ခံမှုရှိမရှိခြေနေတွေကိုလည်းအစဉ်ခံတင်ပြဖို့ဆုံးဖြတ်ချက်မူကြမ်းကတိုက်တွန်းထားပါတယ်
ကိုကျော်အောင်လင်းတင်ပြပေးခဲ့တာပါခင်ဗျာ။ပြည်အမေရိကန်တန်ကနေဗုဒ္ဓဦးနေမနက်ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ရခိုင်ပြည်နယ်နဲ့ဆိုင်တဲ့နောက်ထပ်သတင်းတစ်ပုဒ်ကိုတင်ပြပေးကြပါမယ်။နေရစွန့်ခွာထွက်ပြေးသူများကိုပြန်လည်လက်ခံစစ်ဆေးဖို့ဝန်ကြီးဌာန၃ခုနဲ့ရခိုင်အစိုးရအဖွဲ့တို့ပူးပေါင်းပါဝင်တဲ့စစ်ဆေးအဖွဲ့ဖွဲ့စည်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာမဲ့ဒုက္ခသည်တွေပြန်လာတဲ့အခါစစ်ဆေးလက်ခံမှုအတွက်ဒီအဖွဲ့ကိုဖွဲ့စည်းတာဖြစ်တယ်လို့ရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဘယ်ဝန်ကြီးဌာနတွေပါဝင်ပြီးဘလို့ပူးပေါင်းဆောင်ရွက်မှာလဲဆိုတာကိုတော့VOE တရင်တော့ကိုကောင်းဆန်ဟင်းကတရင်ပြပို့ထားပါလေ
အခုနှစ်ဩဂတ်လ25ရက်နေ့ကအာဆာအချမ်းဖက်အဖွဲ့တွေရဲ့တိုက်ခိုက်မှုနောက်ပိုင်းစစ်တပ်ရဲ့နေမီရှင်းလင်းမှုကြောင့်ဘင်္ဂလားဒေ့ရှ်ဘက်ထွက်သွားကြသူတွေကိုပြန်လည်စီစစ်လက်ခံတဲ့လုပ်ငန်းတွေအတွက်ဝင်ကြီးဌာန3ခုနဲ့ရခိုင်အစိုးရအဖွဲ့ပါဝင်တဲ့စီစစ်ရေးအဖွဲ့ကိုဖွဲ့လိုက်တာပါအဲ့ဒီအဖွဲ့တွေကတော့နိုင်ငံခြားရေးဝင်ကြီးဌာနပြည်ထောင်ရေးဝင်ကြီးဌာနအလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနရခိုင်ပြည်နယ်အစိုးရအဖွဲ့တွေပဲဖြစ်ပါလေ
တက်ဆိုင်ရာဌာနတစ်ခုကြီးစီလိုက်ပြီးတာဝန်ယူစီစစ်ဆောင်ရွက်သွားမှာနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်စွေကဖီအိုအေကိုအခုလိုပြောပါတယ်။ဒီနေ့အစိုးရရဲ့ဒီနေ့အစိုးရဟိုဒီနေ့အစိုးရဟိုဒီလေဒီကတော့ဒီလာဝကပေါ့။လာဝကရေဒီမြန်မာနောက်ခါနောက်ဒီနေ့ကြောက်ဆောင်ရေးအဲ့ဒါရေဒီဖွဲ့ရကြောင့်ဒီကတော့ဒီမြန်မာလူကလက်ခံမှာ။နိုင်ငံ ကျွန်တော်ပိုင်းထွက်သွားကြသူတွေဖြစ်တယ်ဆိုတာကိုစစ်စစ်ဖို့အခုလိုဝင်ကြီးဌာနတုံးခုနဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့ပါဝင်တဲ့စီစီရေးအဖွဲ့ကိုဖွဲ့စည်းလိုက်တာဖြစ်တယ်လို့ဥဒေမောင်စွေကပြောပါတယ်ဒီကကျွန်တော်ကပြန်လက်ခံတဲ့ဟာတွေကိုအကူအကူစနစ်ကိုသတ်တော့မလုပ်ခဲ့တဲ့ဒီပုံစံနဲ့ပဲအခြေခံလို့ကျွန်တော်လက်ခံပါလက်ခံတဲ့ခါမှာအဲ့ဒီမှာပါဝင်တဲ့ရှစ်တရ ဒီလိုဖြစ်ရမယ်အဲ့မတိုင်ရင်တော့လူတွေကိုတော်လက်ခံမှာမဟုတ်ဘူးအဲ့ဒီဆက်လက်နေပါတော့စီစီရမှာပါကျွန်တော်တို
့အခုလိုဘင်္ဂလားဒေ့ရှ်ဘက်ကပြည်သူတွေကိုလက်ခံတဲ့နေရာမှာရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြည်လဲနေရာချတာရေးဖွံ့ဖြိုးရေးကော်မတီ UEHRD ရဲ့ကုကဲမှုအောက်ကနေဆောင်ရွက်သွားကြမှာဖြစ်တယ်လို့လည်းဆိုပါလေရခိုင်ပြည်နယ်အတွင်းကနေရဲဆွန့်ခွာကြတဲ့ဒုက္ခတွေအရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးမစ္စတာအဘူဟက်ဆန်မာမူအလီနဲ့နိုင်ငံတော်အတိုင်ပင်ခံရုံးပြည်အောင်စုဝန်ကြီးဦးကျော်တင့်စွေတို့ဝင်ပါလကတနိုင်ငံသဘောတူညီချက်တွေကိုလက်မဲ့ရေးထုတ်ခဲ့ကြတာပါလက်ရှိမှာတော့ပြန်လာခြင်းနဲ့ဒုက္ခသည်တွေပြန်လာနိုင်ဖို့နိုင်ငံခြားရေးဝန်ကြီးဌာနဘက်ကဘင်္ဂလားဒေ့ရှ်ဘက်ကိုရှောက်လာပုံစံတွေပို့ထားပါတယ
်သဘောတူညီချက်မှာလည်းဒီဖြည့်စစ်ပြီးတော့လက်ခံမယ်ဆိုတာကိုသဘောတူသားပြီးဖြစ်ပါတယ်အဲ့တော့ဖြည့်စစ်ဖို့အတွက်ကိုကျွန်တော်ကသူတို့ရဲ့ကိုရေးဆက်လက်တွေနဲ့ပုံစံတွေရှိတာပေါ့ဒီပုံစံကိုကြိုတင်ပြီးတော့ဖြည့်ရမှာဖြစ်ပါတယ်အဲ့တော့နိုင်ငံခြားရေးဝန်ကြီးဌာနကတော့ဒါကိုတာဝန်ပြီးတော့ဒီကြိုပြီးတော့ဒါပို့ထားပေးပါတယ်ဒီဥစ္စာတွေကိုအဒီရက်ပြောင်းဝင်လာမဲ့သူတွေဖြစ်ရမှာဖြစ်ပါတယ်။
နိုင်ငံပြင်ပထွက်သွားသူတွေကိုလက်ခံဖို့အတွက်တောင်ပြိုလက်ဝဲနဲ့ငခုရကျေးရွာတွေကလက်ခံရေးစကန်တွေမှာအဆောက်အဦတွေကိုစောင့်လုပ်နေပါတယ်။လာမဲ့သတင်းပတ်နှစ်ပတ်လောက်အတွင်းမှာတော့ဟိန္ဒူဘာသာဝင်တွေကိုစတင်လက်ခံသွားမယ်လို့ပြောပါတယ်။တချိန်တည်းမှာပဲစစ်တွေမျိုးက IDV စကန်တွေမှာခိုးလုံခဲ့တဲ့ဟိန္ဒူဘာသာဝင်အားလုံးနှိပါးကိုနေရဲမောင်တော့ခရင်ဘက်ကိုတပ်ဆိုင်ရာကပြန်ပို့နိုင်ခဲ့ပြီလို့အစိုးရတုတ်သတင်းစာတွေထဲမှာဖော်ပြထားပါတယ်ခင်ဗျာ။
ရန်ကုန်ခြေဆိုင်တင်းတော့ကိုကောင်းဆန်ဟင်းတင်ပြပေးကြတော့ခင်ဗျာအခုဆက်ပြီးတော့ထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာအလုသမားတွေနဲ့ဆိုင်းရဲတဲ့တင်းကိုလည်းတင်ပြပေးကြပါမယ်ထိုင်းနိုင်ငံဘာကောက်မြို့အနီးထခါနယ်မြေမှာရှိတဲ့ပင်လယ်ဇာနဲ့တူနာ၅ဆက်ယုံကအလုရှင်တွေကအလုသမားအခွင့်အရေးချိုးပေါက်တယ်ဆိုပြီးစောရကတက်တဲ့အလုသမားတချို့ကိုအလုရှင်ကကိုတိလက်ရောက်ရိုက်နေခဲ့တဲ့အတွက်တချို့ဆေးရုံတဲ့ကုသမှုခံယူနေရပါတယ်အလုသမားတွေရဲ့တိုင်ကြားမှုကြောင့်ဒီပြဿနာကိုထိုင်းစစ်တပ်ကပါဝင်ရောက်ဖြေရှင်းပေးခဲ့ရပါတယ်။မြန်မာအလုသမားတွေရဲ့နိုင်ငံကူးလက်မှတ်တွေအလုသမားအထောက်အထားလက်မှတ်တွေကိုတင်ဆက်တာအပါအဝင်အလုသမားအခွင့်အရေးချိုးဖောက်မှုတွေကြောင့်အလုရှင်တွေနဲ့အလုသမားတွေကြားရိုက်နှက်မှုတွေဖြစ်တဲ့အကြောင်းထိုင်းခြေစားသတင်းတောက်မှအေးအေးမှကသတင်းပေးပို့ထားပါတယ်
။မြန်မာရွှေပြောင်းလူသမား900ကျော်လောက်အလုလုကင်နေတဲ့ထိုင်းနိုင်ငံဘန်ကောက်မြို့အနီးထခါနယ်မြေမှာရှိတဲ့ပင်လယ်အစားစာတွေထုတ်လုပ်တဲ့တူနာ၅၀ရုံမှာအလုသမားတွေဟာ10နာရီလောက်အလုလုကြရပြီမဲ့အချိန်ပိုကြီးမရသလိုသူတို့ဘယ်သူဘယ်ဝါဖြစ်တယ်ဆိုတဲ့အထောက်အထားစာအုပ်တွေနိုင်ငံကူးလက်မှတ်တွေကိုပါအလို့ရှင်ကသိသိထားတာဖြစ်ပါတယ်ဒီကိစ္စတွေကိုညှိနှိုင်းဖြေရှင်းပေးဖို့အလို့သမားတွေကတောင်းဆိုခဲ့ရမှာအလို့ရှင်နဲ့အလို့သမားကြားမှာရိုင်းနှက်မှုတွေဖြစ်တဲ့အထိပြဿနာတက်ခဲ့ရတာဖြစ်ပါတယ်ဒါကြောင့်အလို့သမားတချို့ကအလို့သမားရဲ့ကိစ္စတွေကိုအကူအညီပေးနေတဲ့ AAC အဖွဲ့ထံကိုထွက်ပြေးလာခဲ့ပြီးအကူအညီတောင်းခံခဲ့ပါတယ်ဒီဇင်ဘာလ၄ရက်နေ့ကတော့ထိုင်းစစ်တပ်နဲ့အတူထိုင်းနိုင်ငံကအလို့သမားရေးဆောင်ရွက်နေတဲ့ဌာနဆိုင်ရာတွေပူးပေါင်းပြီးဖြည့်ရှင်းပေးခဲ့ရကြောင်း AAC အဖွဲ့ရဲ့ဥက္ကဋ္ဌဦးခန့်ကြီးကပြောပြပါတယ်
ငါစစ်တာရောဟုတ်ကဲ့သူကပင်လယ်စားစာလုပ်ငန်းပေါ့ဗျာ60လုံသမားရခိုင်ပြည်မျိုးကြီးရဲ့900ကျော်လောက်ရှိတယ်ပုံပမာကတော့100လောက်ရှိတယ်အဒီမှာဒီကနေစပြီးတော့အချင်းဖြစ်ပေါ်တာလေဆိုတော့စာအုပ်တွေတင်ထားရကနေပြီးတော့သူတို့ကသတင်းပို့တယ်ပြန်ပို့တဲ့အချိန်မှာဒီကောင်တွေကျွန်တော်တို့မသိသားပါနဲ့ဆိုပြီးပြောတဲ့အမူယူလုပ်သားတွေကလည်း180လောက်ရှိတယ်။အဲ့တော့သတင်းပို့တာကိုဆက်ရုံတတိယသာမမပြောဘဲနဲ့တူတားနေပြီးတော့ချိန်ချောက်တာပေါ့။ချိန်ချောက်ပြီးတနက်တင်နဲ့စိတ်ကြိုင်လာကြတော့အဲ့ကောင်ဖေးကိုရောက်လာတာ။ခမလေး၅ယောက်ကိုလည်းပိုင်လိုက်လိုက်တော့အဲ့နာလေးကလေးကထိုင်းစစ်တပ်ကိုသွားတိုင်တာ။ထိုင်းစစ်တပ်တပ်တိုင်ရနေကြတော့ကျွန်တော်တို့ရုံထွက်ပြီးလာတော့အဲ့ထိုင်းစစ်တပ်ကနေပြီးတော့ကျွန်တော်တို့ခေါ်ပြီးတော့မင်းရဲ့အဲ့ဒါရဲစခန်းကအစီအလေးလောက်တာပေါ့။
ဒီဇင်ဘာလ9ရက်နေ့မှာတော့အလုသမားတွေစီကနေတိန့်စီထားတဲ့နိုင်ငံကူးလက်မှတ်တွေနဲ့မိသူမိဘဖြစ်ကြောင်းတပ်တေခံစာအုပ်တွေဖြစ်တဲ့ CI စာအုပ်တွေကိုအလုရှင်ဘက်ကပြန်ပေးခဲ့တယ်လို့ဆိုပါတယ်
ပထမဆုံးသူတို့ရဲ့ဒီကိုင်ခွင့်ထောက်သားတွေကိုတိန့်ထားတယ်က ตะนี้ก็เอาเส้นไหนไข่หน่าวตะวาก็อติไม่ปีวเรียนสาวดีเอตะมวยสาวดีโอเปลี่ยนไปเลยตะทีตีลาตะทีโหดัญญาสู้ขอไปแล้วซื้อนี่แล้วตะทีอติมาเลยลงเวคันเนี่ยตะนี้ก็ตะต้งยังไม่ปีอะไรตัวลงเวคันเนี่ยลูกตะมาดิโหเฉยย้ายไข่หน่าเลยตัวลงเวคันเนี่ยลูกตะมาดิเฉยชอกตาบ่เนาะบ่เข้าป่าวตัวเย็นน่ะบ่เนาะだใบลูกตะมาเตะกว่าตันหยาว่าลูกตะมาเตะกว่าถ่าเปาะตาบ่
ကျွန်တော်ဒီမှာပြည်ပတ်သက်ပြီးရှိရဆိုရင်ပြည်ပတ်မျိုးဆိုကြတယ်အဲ့ဒီစိတ်ယုံမှာထိုင်းဥပဒေပါအလုပ်ပရက်တွေမှာအလုပ်ခိုင်းစီတာတွေရှိနေပြီးကျမ်းမာရေးခွင့်ယူတဲ့လုံတမားတွေကိုနေစားကထက်တောက်တာတွေလုပ်ခဲ့တယ်ဆိုပြီးလုံတမားတွေကဆိုပါတယ်လက်ရှိမှာတော့သူတို့ကိုအချင်းပိုခိုင်းစီထားတဲ့အတွက်လုံအားကနှစ်နာမှုတွေရဖို့ဥပဒေတိုင်တရားဆွဲဆိုမှုတွေလုံသွားမယ်လို့လည်းလုံတမားတွေဘ ွင့်ရေးရဖို့အတွက်တောင်းဆိုခဲ့ကြတာပါဒီကိစ္စနဲ့ပတ်သက်လို့အလုသမားကာကွယ်ရေးယုံဒီအလုရှင်အလုသမားဖြန့်ဖြေးရေးယုံတွေကနေဒီအလုသမားတွေနှင်နာမှုတွေအတွက်ဖြည့်ရှင်းပေးသွားမယ်လို့လည်းသိရပါတယ်ရှင
်ခိုင်ချေဆက်တရင်တော့မအေးအေးမှာတရင်ပြပုတ်ခဲ့တာပါခင်ဗျတော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့ပုံထုံးနေ့မနေ့ထုတ်လင်းချက်တွေဖြစ်ပါတယ်ဒီအစီအစဉ်တွေကို Facebook စာမျက်နှာကနေလည်းဒါရိုက်နားဆင်လို့ရနိုင်ပါတယ်ခင်ဗျအခုဆက်ပြီးတော့နိုင်ငံတကာသတင်းတွေဘက်ကိုတင်ပြပေးကြပါတယ်ဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်အဖြစ်အမေရိကန်ကတတ်မှတ်ဖို့သမ္မတဒေါ်နယ်ထရမ့်ရဲ့အစီအစဉ်နဲ့ပတ်သက်ပြီးအရှိလေပိုင်းဒေသတလွားမှာစိုးရိမ်မှုတွေတိုးလာနေပါတယ်ဒါကိုပုတ်ထူးနေမင်းကုန်းမှာပြောကြားဖို့ဖြစ်နိုင်တယ်လို့ဆိုပေမဲ့အခုချိန်ထိတော့ထရမ့်အစိုးရအဖွဲ့ကတိတိကျကျမဆုံးဖြတ်ရသေးဘူးလို့ပြောပါတယ်ဒီအကြောင်းဂျေရုဆလင်မြို့ကနေ VOA သတင်းတော်ရောဘတ်ဘာဂါသတင်းပေးပို့ထားတာကိုဒေါခင်မျိုးသက်ကတင်ပြပေးပါမယ
်အမေရိကန်ကအစ္စရေးမြို့တော်အဖြစ်ဂျေရုဆလင်ကိုသတ်မှတ်ဖို့အတွက်လှုပ်လာနိုင်တယ်နဲ့ပတ်သက်ပြီးလက်မခံနိုင်ကြောင်းအာရဗ်နဲ့မွတ်စလင်နိုင်ငံတွေကသတိပေးနေကြတာပါဒီလိုလှုပ်လာရင်နောက်ဆုံးအဆင့်ကိုရောက်နေပြီလို့သမ္မတထရန့်ပြောခဲ့တယ်အစ္စရေးနဲ့ပါလက်စတိုင်းတို့ကြားငြင်းငြိမ်းသဘောတူညီချက်ရဖို့အတွက်အမေရိကန်ရဲ့ကြိုးစားမှုတွေပြက်ပြားသွားမယ်လို့ Saudi Arabia, Egypt နဲ့ Turkey အပါအဝင်ဒေတာရင်းခေါင်းဆောင်တွေကပြောနေပါတယ်ဒီလိုကြညာလိုက်ရင်သမရဟာယုံကြည်ရတဲ့ဂျာဝင်ဖြန့်ဖြေးသူတယောက်မဟုတ်တော့ဘူးလို့ပါလက်စတိုင်းအကြီးအကဲအရာရှိကြီးတူဖြစ်တဲ့ Nabil Sarat ကပြောပါလေ
He is out
American ကလည်းဒီလိုသတ်မှတ်လိုက်ရင်ဒေတာရင်းအချမ်းဖက်မှုတွေစပြီးဖြစ်လာနိုင်ခြေရှိပါတယ်လို့လည်းအာရဗ်ဘာသာနဲ့ဆက်ပြောပါတယ
် خلاص لم يعد بالنسبه لنا راعيا ولا بدنا صفقه
ပါလက်စတိုင်းအာဏာပိုင်တွေကအချမ်းဖက်မှုကိုလက်မခံပေမဲ့ပါလက်စတိုင်းစုပ်ပူလှုပ်ရှားမှုတွေတက်ပြတ်အချိန်မြောက်ပေါ်လာမှာကိုရောလမ်းမာရေပေါ်မှာကြုံလာရမယ်အကျန်းဖက်မှုတွေကိုပါထိန်းနိုင်မှာမဟုတ်ပါဘူးလို့ပြောသွားတာပါဂျေရုဆလင်မှာအစ္စလမ်ဘာသာဝင်တွေရဲ့တက်ပြတ်မြောက်ဘာသာရေးအထွတ်မြတ်နေရာဖြစ်တဲ့အယ်အာဆာဘလီရှိနေတယ်လို့ဂျူးတွေအတွက်ဘာသာရေးဆိုင်ရာအထွတ်မြတ်ဆုံးဖြစ်သတ်မှတ်ထားတဲ့တမ်ပေါ်မောက်ရှိနေပါတယ်ဂျေရုဆလင်မြို့တော်ဝင်နီယာဘာကတ်ကတော့ဒီနေရာကိုအမေရိကန်တွေကအစ္စရေးမြို့တော်ဖြစ်နေသတ်မှတ်ထားတာကြားပါပြီလို့ပြောပါတယ်
This historic step will send a very clear message to the world that the United States stands with the
Jewish people. ဒီလိုတမန်ဝင်လှုပ်ဆောင်မဲ့ခြေလှမ်းကအမေရိကန်ပြည်ထောင်စုဟာဂျူးတွေနဲ့အစ္စရေးနိုင်ငံဘက်ကနေရပ်တည်မယ်ဆိုတာကိုပြက်ပြက်သားသားပြတာမျိုးဖြစ်သွားမှာပါ
။ Israel Palestine ပြဿနာမှာဒီဂျေရုဆလင်ကအဓိကနေရာမှာရှိနေပါတယ်။နိုင်ငံတကာအတိုင်းဝန်းကလည်းအပေးယူလှုပ်ညှိနှိုင်းတဲ့နေရာမှာဒါကိုနောက်ဆုံးဖြစ်ပဲထားကြတာပါ။ဒါပေမဲ့လည်းသမ္မတထရမ့်ကတော့မနစ်ကသမ္မတရွေးကောက်ပွဲမဲဆွယ်စဉ်မှာအမေရိကန်တိုင်ရင်းကိုTel Aviv ကနေရွှေ့ပြင်မယ်လို့သူကကြေညာပေးခဲ့တာပ
ါ We will move the American embassy to the eternal capital of the Jewish people Jerusalem
အမေရိကန်တန်ယုံကိုဂျူးတွေရဲ့ထာဝရမြို့တော်ဖြစ်တဲ့ဂျေရုဆလင်မှာပြောင်းဖွင့်မှာပ
ါသမ္မတထရမ့်အနေနဲ့အမေရိကန်တန်ယုံကိုအခုချိန်မှာပြောင်းပြီးဖွင့်ဖို့အတွက်မျှော်လင့်မထားကြပေမဲ့ဂျေရုဆလင်ကိုအစ္စရေးမြို့တော်ဖြစ်နေအတိမတ်ပြုဖို့ကသူ့ရဲ့နောက်ဆုံးတစ်နှစ်ရည်ရွယ်ချက်ပဲလို့ထရမ့်အစိုးရအဖွဲ့အရာရှိတွေကပြောပါတယ်။ဒီလိုလှုပ်တာဟာဒေတာရင်းမှာပြဿနာတွေဖြစ်လာနိုင်တယ်လို့ပါလက်စတိုင်းအရာရှိတဦးကတော့သမ္မတထရမ့်ဟာနီးနဲ့ကစားနေတယ်လို့ပြောပါတယ်
။ဒီအမေရိကန်တန်ကနေဗိုလ်ထုနေမနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါခင်ဗျာ။ဒီအစီအစဉ်ကို Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်လို့ရနိုင်ပါတယ်။မကြာခင်မှာတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့နာနေခင်အင်္ဂလိပ်စာပို့ချခြင်းနဲ့အတူတဲ့ရိုက်လေးလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြရဖို့ရှိပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။တော်ရရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အပုထုနေ့မနေ့ထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။ဒီအစီအစဉ်တွေကိုလိုင်းနိုမီတာ30 40 49တို့အပြင်လိုင်းနိုမီတာ50 kHz 5999နဲ့လိုင်းနိုမီတာ190 kHz 1505တို့ကပါဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းမှာတင်ဆက်ပေးမယ့်အစီအစဉ်တွေမှာတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းရေးသားဖော်ပြချက်တွေအပြင်နာနဲ့ခင်းတိုင်းတင်ဆက်နေကြအင်္ဂလိပ်စာပို့ချခြင်းနဲ့အတူ
ပြည်ပြည်သူတမန်နိုင်ငံအနေနဲ့ပေါ့လေဒီမြန်မာနိုင်ငံရဲ့ဒါတလို့ချုပ်တွေးနေရတဲ့စိန်ခေါ်မှုတွေအချက်အသေးတွေကိုအကြောင်းပြုပြီးတော့နိုင်ငံရေး
အာဏာရ NLD ပါတီရဲ့တရုတ်ကွန်မြူနတီပါတီအကြားပူးပေါင်းဆောင်ရွက်မှုတွေဆက်ဆံမှုတွေပိုပြီးတိုးမြင့်လာနေတဲ့အကြောင်းအင်္ဂါနေ့ညကဆွေးနွေးတင်ပြခဲ့ကြတဲ့ဒရက်လီလိုင်းပြန်လည်ထုတ်လွှင့်ချက်မှာအပြည့်အစုံကိုနှာစင်ကြရမှာပါအခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမူရင်းအပေါ်မှာပြည့်ဥကျော်ဇန်တာနဲ့ဒေါ်လာလတန်တို့ကတင်ဆက်ပေးထားကြပါတယ်ခင်ဗျ
မြန်မာပြည်မှာနိုင်ငံရေးအခြေအနေကြောင့်လက်ဖက်ရည်ဆိုင် delay ပြောင်းလဲလာခြင်းဆိုတဲ့ခေါင်းစဉ်နဲ့ Victoria Milko ရေးသားတဲ့ဆောင်းပါးကို npr.org မှာဖတ်ရပါတယ်။လက်ဖက်ရည်ဆိုင်တွေဟာမြန်မာနိုင်ငံအနှံ့ရန်ကုန်မြို့လမ်းပင်မှစီကချင်ပြည်နယ်ကျေးရွာတွေအထိတွေ့ရတဲ့ delay တရဖြစ်ပါတယ်။လက်ဖက်ရည်သောက်ယူတာမကရင်းချင်းမှုနဲ့သမိုင်းမှာပါအကျုံဝင်တဲ့ကိစ္စလည်းဖြစ်ပါတယ်။သမိုင်းတွင်ခဲ့တဲ့ဆီလေးလုံးအရေးတော်ပုံသားဆိုရင်လက်ဖက်ရည်ဆိုင်ကဆက်တင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့ရိုဟင်ဂျာမွတ်စလင်ပြဿနာလိုကိစ္စမျိုးကိုတော့လက်ဖက်ရည်ဆိုင်မှာဆွေးနွေးရတာသိမကြားပါဘူးအခုခါမှာလက်ဖက်ရည်ဆိုင်တွေမှာတွေးလာရနေပါတဲ့နောက်အရာတစ်ခုကတော့လူငယ်လူရွယ်တွေပဲဖြစ်ပါတယ်လူငယ်အများအပြားဟာဈေးအဆောက်အဦတွေကလပ်တွေဘားတွေဒါမှမဟုတ်တခြားသူတို့စိတ်တိုင်းကျပျော်ရွှင်ပွဲနေရာတွေကိုရောက်နေကြတာများပါတယ်အခုခါအင်တာနက်နဲ့ iPhone တွေအလွယ်တကူအသုံးပြုလာနိုင်တဲ့အတွက်လဲဒီအခြေအနေပြောင်းလဲလာတာဖြစ်ပါတယ်မြန်မာကွန်ပျူတာအဖွဲ့ချုပ်ရဲ့ခန့်မှန်းချက်အရဆိုရင်မြန်မာနိုင်ငံလူဦးရေ54သန်းရှိတဲ့အနက်90ရာခိုင်နှုန်းဟာတယ်လီဖုန်းနဲ့ကွန်ပျူတာရရှိနေပြီး60ရာခိုင်နှုန်းကျော်ကျော်ဟာ Facebook ကိုဇီလုံးသက်သာစွာနဲ့အသုံးပြုနိုင်ကြတယ်လို့ခန့်မှန်းထားပါတယ်။ဒါကြောင့်လည်းလက်ဖက်ရည်ဆိုင်မှာထိုင်ပြီးစကားစီမီပြောရတဲ့ delay ဟာတဖြည်းဖြည်းမှိမ့်မှိန်သွားပြီလို့သုံးသပ်သူတချို့ကဆိုကြပါတယ်။အလယ်လက်လူခန်းစားတချို့အားဆိုရင်လည်းလက်ဖက်ရည်ဆိုင်တဲ့ air condition set တတ်ထားတဲ့ကဖေးဆိုင်တွေကိုပို့သွားကြတာများပါတယ်။တဖေးဆိုင်တချို့လည်းအစီအပြင်းတွေပြောင်းလဲလာယူတာမကရရှိနိုင်တဲ့စားသောက်ဖွယ်ရာတွေကလည်းတဖေးရဲ့ကော်ဖီနဲ့မဝင်းကားစမူသာထမင်းညော်စတဲ့သမျိုးကြစားသောက်ဖွယ်ရာတွေအပြင်တရုတ်ဒင်ဆမ်လိုဟာတွေကိုပါပူတွဲရောင်းချလာကြတာတွေ့ရပါတယ်။တဖေးဆိုင်ဖွင့်ထားတဲ့လူငယ်တူကတော့တဖေးဆိုင်ဆိုတာဟာမြမနိုင်ငံရေးနဲ့ယဉ်ကျေးမှုကိုပါတိုင်းတာနိုင်တဲ့နေရာလို့ထောက်ပြပါတယ်။ဥပမာဥက္ကဋ္ဌလောက်ကြံခံရတာဆိုရင်တဖေးဆိုင်တွေကိုဝင်လိုက်ရင်အကုန်လုံးတိတ်ဆိတ်နေပြီးလူတွေဟာလည်းစကားကိုတူးတူးပဲပြောနေကြတာတွေ့ခဲ့ရတယ်လို့ဆိုပါတယ်။ဒါကြောင့်တဖေးဆိုင်တွေအစဉ်ကူးပြောင်းသွားပေမဲ့အစဉ်လာကတော့ဘယ်တော့မှပြောက်ွက်မှမဟုတ်ဘူးလို့ဆိုပါတယ်။ဒါဟာကျွန်တော်တို့ရဲ့ delay ဒါဟာကျွန်တော်တို့ရဲ့ကိုယ်ပိုင်စရိုက်ဖြစ်တယ်လို့လည်းသူကပြောကြောင်ရေးသားထားပါခင်ဗျာ
။ဆက်လက်ပြီးရိုဟင်ဂျာပြည်ပခါကိုပြည်လဲစေဖို့တရုတ်ရဲ့ကျူးပတ်မှုနောက်ကွယ်ဆိုတဲ့ခေါင်းကြီးနှင့် The New York Times သတင်းစာမှာ Nicholas Bekelen ရဲ့အဘော်ကနေကောက်နှုတ်တင်ပြလို့ပါတယ်။နိုင်ငံတကာလူသားချင်းစာနာမှုပဋိပက္ခတွေမှာတရုတ်ကပေါ်ပေါ်ထင်ထင်ပါဝင်လှုပ်ဆောင်တာကိုရှောင်ခဲ့ပေးပဲလို့လေလက်ရှိမှာတရုတ်ကဂီယာပြောင်းထိုးပြီးတရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကနိုဝင်ဘာ19ရက်နေ့ကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတို့ကိုတွေ့ရောက်ခါကြားဝင်စည်းစပ်ပေးဖို့ကမ်းလှမ်းခဲ့တာဖြစ်ပါတယ်မစ္စတာဝန်ရဲ့ခီးစဉ်မကြာမီနိုဝင်ဘာလ23ရက်နေ့မှာဒုက္ခသည်တွေပြန်ပို့ရေးအစီအစဉ်နဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတို့သဘောတူညီချက်ရကြောင်းကြေညာခဲ့ပါတယ်။ဒါဟာမြန်မာနိုင်ငံမှာတရုတ်ရဲ့လွှမ်းမိုးမှုကိုထောက်ခံအားပေးတဲ့တည်ထောင်တဲ့အရေးကဏ္ဍလေးဖြစ်ပါတယ်။ဒါအပြင်တရုတ်သမ္မတရှီဂျင်းပင်နဲ့မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်နိုင်တို့လည်းတွေ့ဆုံခဲ့ပြီးလွန်ခဲ့တဲ့သတင်းပတ်ကပဲနိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်နဲ့မစ္စတာရှီတို့ဟာဘေကျင်းမှာတွေ့ဆုံခဲ့ပါတယ်။ဒါဟာကမ္ဘာပေါ်မှာအင်အားကြီးနိုင်ငံဖြစ်လာဖို့တရုတ်နိုင်ငံရဲ့နိုင်ငံခြားရေး policy နဲ့ကိုက်ညီတယ်လို့ဆိုနိုင်ပေမဲ့လို့လေတရုတ်ကခုလိုလူခွေးနဲ့ပတ်သက်လို့ရောင်းဝယ်လုတ်ကင်ခြင်းဟာသူ့နိုင်ငံအကျိုးစီးပွားကိုကာကွယ်ဆောက်ရှောက်တဲ့ရည်ရွယ်ချက်လေးပါဝင်ပါလေမြန်မာနိုင်ငံမှာတရုတ်ကပထဝီအနေထားရရောစီးပွားရေးရရောအထူးသဖြင့်ရခိုင်ပြည်နယ်မှာကြောက်ဖြူစစ်ကမ်းနဲ့အထူးစီးပွားရေးဇုန်နယ်မြေတည်ဆောက်ဖို့ ဒါပြင်ဘင်္ဂလားဒေ့ရှ်တရုတ်အိန္ဒိယနဲ့မြန်မာနိုင်ငံကြားစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုရိုဟင်ဂျာပြည်ပခါကဟန်တားစီဖို့မလိုလားတဲ့အကြောင်းတရုတ်နိုင်ငံသားကြီးဝင်ကြီးကဘင်္ဂလားဒေ့ရှ်ဆိုရအရာရှိတွေကိုလည်းကြာမီကပဲပြောကြားခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာတွေရဲ့ဘဝကိုပြောင်းလဲစေဖို့တရုတ်ကတန်တမာရေးအရာရောလူသားချင်းစာနာမှုအရာရောစီးပွားရေးအရာရောအရေးအမြစ်တွေအစုံလင ဲ့သူ့ရဲ့အရင်မြစ်တွေကိုအသုံးပြုရမှာအန္တရာယ်ကြီးလာတယ်လို့ဆိုနိုင်ပါတယ်။ဒီအပြုမူမျိုးဟာလဲလူသားတွေရဲ့အကျိုးကိုတည်ပိုးလိုတယ်ဆိုတဲ့တရုတ်သမ္မတရှီရဲ့ပျော်မှန်းချက်နဲ့လဲတိုက်ညီတာမတွေ့ရတဲ့အကြောင်းဆောင်းပါးရှင်က The New York Times ရင်းစာမှာဖော်ပြထားပါတယ်ရှင်။
ဒီအမေရိကန်တန်ကနေဗုဒ္ဓနေ့မနေ့ပိုင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျ။ခုဆက်ပြီးတော့နာနာခင်းတိုင်းတင်ဆက်နေကြအင်္ဂလိပ်စာပို့ချချက်အစီအစဉ်ကိုတင်ဆက်ပေးပါမယ်။ဒေါ်လာလာတန်ကစီစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗ
ျ။ဒီနေ့မြတ်တွေ့ချင်းပြမယ် ADM အတုံးကတော့
Beating a dead horse
ဆိုတာပဲဖြစ်ပါတယ်။ဆာလုံးမောင်က BEAT-I-N-G, beating a yaita, netta, A-D-E-A-D, dead, theta, H-O-R-S-E, hoska, mien su ro. Sakabait khu lo nye, longgao dhebe ka ro, te nere mien go yaita dhubo ba. Kanjin lo te nere mien go yaita su yin, yaita luda le na me, te nere mien ga ro, piyan te shina ma ma ho de dhubo piru, a chom shi de dhubo, go sel lo lo shi yin, ba ma go dwe,ရလာမဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလဲချွဲပါဆောင်တီတဲတဲရေသွန်းဆိုတဲ့စကားမျိုးလို့ပေါ့။အကျိုးမရှိမဲ့ဟာမျိုးမျောလင့်ချေကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေကုန်ခံပြီးလုံနေတဲ့အလုံမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Cooper ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုအရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီးပါသူကအသက်သာအသေးခံသွားမင်းအရက်ဖြတ်မင်းလူစားမျိုးမဟုတ်ဘူးဗျာလို့အတိအပြရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် You're beating a dead horse by telling him to quit drinking.He'd rather die than stop drinking.
ညလုံးကြဲမရှိဘူးဆိုတာကိုသိရနဲ့လေကုန်ခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ?
Beating a dead horse.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။တလလတန်စီစဉ်တင်ဆက်တဲ့နာနခင်နိုင်အင်္ဂလိပ်စာပို့ချချက်အစီအစဉ်ကိုနားဆင်ကြရပါခင်ဗျာ။တော်ရရှင်တို့အခုနားဆင်နေကြတာကတော့ View American တိုင်းရဲ့ဗုဒ္ဓနေ့မနေ့ပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။အခုဆက်ပြီးတော့အင်္ဂါနေ့ညကတင်ဆက်ခဲ့တဲ့ဒါရိုက်လီလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးပါမယ်။တရုတ်မြန်မာဆက်ဆံရေးအခုနောက်ပိုင်းမှာတိုးမြင့်ဖြစ်ပေါ်လာနေတဲ့အကြောင်းကိုသားညူဦးကစီစဉ်ပြီးထုတ်လွှင့်သူမဆုမွန်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ။
လာပါခင်ဗျာအင်္ဂါနေ့ညပိုင်းတည်းလီလိုက်စီစဉ်ကနေပြီးတော့ကျူးစုပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့တရုတ်နိုင်ငံရဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့တနမန်ရေးခြေလှမ်းဖြစ်ပါတယ်ဒီအာဏာရ NLD ပါတီနဲ့တရုတ်ကွန်မြူနတီပါတီအကြားမှာပူးပေါင်းဆောင်ရွက်မှုတွေဆက်ဆံမှုတွေဟာပိုပြီးတော့တိုးမြင့်ဖို့ဆိုပြီးတော့နိုင်ငံတော်တမန်ပုပ်ကူဒေါ်ဆန်းစုကြည်ရဲ့ပြီးခဲ့တဲ့တရုတ်နိုင်ငံခီးစဉ်တွေမှာတရုတ်သမ္မတရှီကျင်းပင်ကတိုက်တွန်းခဲ့ပါတယ်အိန္ဒိချင်းအာဏာရပါတီနှစ်ခုကြားမှာဆက်ဆံရေးပိုပြီးတော့ကောင်းမွန်လာတဲ့လက္ခဏာဖြစ်တယ်လို့ပဲတရုတ်မြန်မာဆက်ဆံရေးအတွက်လည်းအထောက်ပံ့ဖြစ်စေမယ်လို့တော့မျှော်လင့်ရပါတယ်ကွန်မြူနတီမဟုတ်တဲ့အိန္ဒိချင်းနိုင်ငံရေးပါတီတရနဲ့ဆက်ဆံရေးတိုးမြှင့်မှုကြိုးစားလာတဲ့ဒီတရုတ်နိုင်ငံရဲ့တနမန်ရေးခြေလှမ်းတွေနဲ့ပတ်သက်ပြီးတော့သရရှင်တွေဘလို့ထင်မြင်ယူဆပါလဲဒီကြောင့်ကိုအခုဒီအင်္ဂါနေ့ညပိုင်းတည်းလေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ကျွန်တော်အဓိကပါဝင်ပင်တိုင်ဆွေးနွေးပေးပေးပုဂ္ဂိုလ်ဒေါက်တာရံမျိုးသိန်းတဦးကတော့ကျွန်တော်တို့လေးလိုက်ပေါ်ရောက်နေပါပြီဒါပြင်နောက်ကျွန်တော်ဒီအရင်ပြည်သူ့တော်ကုစလေဟောင်းဖြစ်တဲ့ရှမ်းပြည်နယ်ကဥယျာဉ်ထွန်းလိုက်ဖိတ်ခေါ်ထားပါတယ်အဲနှစ်ခုလုံးနှစ်ဦးလုံးလေးလိုင်းပေါ်ရောက်နေပါပြီကျွန်တော်အရင်ဆုံးဒေါက်တာရံမျိုးသိန်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဒေါက်တာရံမျိုးသိန်းကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါရစ
ေဟုတ်ကဲ့ခုနကကျွန်တော်ပြောသွားလို့ပဲတရုတ်နိုင်ငံကတကယ်တမ်းပြောရင်ဒီကွန်မြူနတီပါတီမဟုတ်တဲ့အင်ဒီဂျင်းနိုင်ငံရေးပါတီတည်းနဲ့ဆက်ဆံရေးတိုးမြင့်မှုအတွက်သူစူးစမ်းလာတယ်အရင်ဆုံးကလည်းချက်ခံရေးပါတီနဲ့အာနာယပါတီနဲ့သူတို့ဆက်ဆံရေးတိုးမြင့်လာတယ်ရှိပါတယ်အခုက NLD ပါတီနဲ့ပေါ့နော်ဒါပေမဲ့ချိန်ထဲမှာပဲတရုတ်နိုင်ငံရဲ့မူဝါဒရာဒီတခြားနိုင်ငံပြည်တွင်းရဲ့ဝင်ဆွတ်မှုဆိုတဲ့ဟာလဲသူတို့မှရှိထားတဲ့အခါကျတော့အခုဒီတရုတ်နိုင်ငံရဲ့ ချီလန်တန်တမန်ကြီးချီလန်နဲ့ပတ်သက်လို့ကိုရမျိုးသိပ်ဘလူများသုံးသပ်မိပါလေခင်ဗျမြန်မာနိုင်ငံနဲ့ပတ်သက်လို့ပေါ့
ဒီသမရဦးသိန်းကျော်နဲ့နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်မှာပြည်ပြည်သူသမရနိုင်ငံအနေနဲ့ပေါ့လေဒီမြန်မာနိုင်ငံရဲ့ဒါတလို့ချုပ်တွေးနေရတဲ့စိန်ခေါ်မှုတွေအချက်အသေးတွေကိုအကြောင်းပြုပြီးတော့နိုင်ငံရေးအရစီးပွားရေးအရပို့ပြီးတော့ဩဇာထူထောင်နိုင်ဖို့အတွက်ပေါ့လေပြင်ဆင်တဲ့ခြေလှမ်းလို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်။နောက်ပြီးတော့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့တရုတ်ပြည်သူတမန်တော်နိုင်ငံခီးစဉ်ဟာဒီခြေလှမ်းကိုပို့ပြီးတော့အားကောင်းမောင်းတန်ဖြစ်အောင်ဟိုဖြစ်စေခဲ့တယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့အဲ2018ခုနှစ်အတွင်းမှာဒေါက်ဆန်းစုကြည်ဟာတရုတ်ပြည်သူတမန်တော်နိုင်ငံကိုနှစ်ကြိမ်တိတိတော်ရောက်ခဲ့တာဖြစ်ပါလေ။အဲ့တော့မြန်မာနိုင်ငံနဲ့တရုတ်ပြည်သူတမန်တော်နိုင်ငံဆက်ဆံရေးကိုကြည့်မယ်ဆိုရင်နိုင်ငံအကြီးအကဲတယောက်ဟာဟိုတရုတ်ပြည်သူတမန်တော်နိုင်ငံကိုတစ်နှစ်ထဲမှာနှစ်ကြိမ်သွားတယ်ဆိုတဲ့အထောက်အထားမျိုးကိုမတွေ့ရပါဘူး။အဲအဲ့ဒါကိုကြည့်ရင်ပဲကျွန်တော်တို့နိုင်ငံရေးအရာကိုစီးပွားရေးအရာကိုအင်မတန်မှအရေးကြီးတဲ့အခြေအနေတစ်ခုအတွက်သွားတယ်လို့ကျွန်တော်တို့အဲ့လိုသုံးသပ်ပါတယ်။
တချိန်တည်းမှာပဲဒီတက်မကောက်ယူစီချုပ်ဘူချုပ်ကြီးမင်းအွန်လိုင်းကလည်းဒေါက်ဆန်းဆွေကြီးမတော်ခင်လေးရမှာတွားတယ်တရုတ်သမ္မတရှီကျင်းပင်နဲ့တွေ့တာပြုတာတွေရှိတဲ့ခါကျတော့တရုတ်နိုင်ငံရဲ့ဒီမြန်မာခေါင်းဆောင်နေနဲ့ပတ်သက်လို့သူတို့ဒီချင်းကတ်တဲ့ပုံစံနဲ့ပတ်သက်လို့ရောကိုရံမျိုးသိပ်ဘလို့မြင်ပါလဲခင်ဗျအ
ဲကျွန်တော်ကတော့တရုတ်ပြည်သူသမ္မတနိုင်ငံအနေနဲ့ပေါ့ဒီမြန်မာနိုင်ငံနဲ့ဆက်ဆံရေးမှာကျွန်တော်တို့အစိုးရချင်းဆက်ဆံရေးနောက်တက်မရောတက်မရောချင်းဆက်ဆံရေးနောက်ပါတီချင်းဆက်ဆံရေးဆိုတဲ့ဆက်ဆံရေးအလှအပုံစံ၃မျိုးနဲ့အထူးတွေ့ဆက်ဆံနေတယ်လို့မြင်ပါတယ
်ပြည်သူချင်းဆက်ဆံရေးတိုးချက်လာတယ်ဆိုတာဘယ်အခြေအနေတွေကိုပြောတာလဲခင်ဗျအ
ဲဥပမာအားဖြင့်ပေါ့လေပြည်သူချင်းဆက်ဆံရေးမှာဥပမာကျွန်တော်တို့အဲမြန်မာနိုင်ငံမှာရှိတဲ့သတင်းမီဒီယာတွေကိုတရုတ်ပြည်သူတမန်တော်နိုင်ငံကိုဖိတ်ခေါ်တာတွေနောက်ပြီးတော့ကျွန်တော်တို့နိုင်ငံရေးပါတီတွေကိုဖိတ်ခေါ်တာတွေအာဏာရပါတီတွေကအောက်ခြေပါတီဝင်တွေကိုဖိတ်ခေါ်တာတွေနောက်တချို့အဲရမီရဖလို့ပြောနိုင်တယ်ပေါ့လေဒေသခံပြည်သူတွေကိုတရုတ်ပြည်သူတမန်တော်နိုင်ငံကိုဖိတ်ခေါ်တာတွေအဲဒီလိုပုံစံမျိုးတွေကိုအဲလက်ရှိတရုတ်အစိုးရလက်ထက်မှာပုံစံသစ်နဲ့ပေါ့လေတိုးချက်လာတာတွေ့ရပါတယ်နောက်ပြီးတော့တရုတ်ပြည်သူတမန်တော်နိုင်ငံကမြန်မာနိုင်ငံထဲမှာလူမှုရေးလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်မှုတွေမြင့်တင်လာတာကိုတွေ့ရပါတယ်နောက်တရုတ်ကုမ္ပဏီတွေကလည်းဒီ CSR project တွေပေါ့လေဒါတွေကိုအဲထိထိရောက်ရောက်လှုပ်လာတဲ့အပိုင်းတွေလည်းတွေ့ရပါတယ်အဲ့ဒါတွေဟာဟိုပြည်သူချင်းစာနယ်ရေးရဲ့အပိုင်းစာတွေလို့ပြောနိုင်ပေမဲ့လို့ဒါကလည်းပြောမယ်ဆိုရင်တော့အခြေခြေပြနဲ့ထိထိရောက်ရောက်ရှိတဲ့အပိုင်းမှာတော့အားနည်းချက်တွေရှိနေသေးပါ
။နောက်ထပ်ပြန်လည်ဆွေးနွေးမယ်ဒီဘောဥယျာထွန်းဖိတ်ခေါ်ကြပါလေ။ဥယျာထွန်းကြီးကြားပါလားခင်ဗျ။ဟုတ
်ကဲ့ကြားပါတ
ယ်ဗျ။ဥယျာထွန်းကြီးကျွန်တော်အဓိကတော့ဥယျာထွန်းကလည်းတောက်လျှောက်တရုတ်နိုင်ငံနဲ့ပတ်သက်လို့စောင့်ကြည့်နေတဲ့လူဖြစ်တဲ့ခါကျတော့တရုတ်နိုင်ငံကတော့အရင်အာဏာရပါတီတွေနဲ့လည်းဆက်ဆံရေးရှိပါတယ်။အခုဒီ NLD ပါတီနဲ့လည်းဆက်ဆံရေးတိုးမြင့်လာတဲ့အနေအထားပေါ့နော်။ထူးခြားတဲ့တရုတ်ဘက်ကမြန်မာနိုင်ငံနဲ့ပတ်သက်လို့ခုနောက်ပိုင်းမှာမူဝါဒပိုင်းဆိုင်ရာအပြောင်းအလဲတွေတိတိထင်ရှားတဲ့ပြောင်းလဲမျိုးတွေရောတွေ့ပါလားခင်ဗျ။
အပြောင်းအလဲတွေရှိတယ်လို့ဟိုယူဆတယ်။အဲအဓိကအားဖြင့်တော့အရင်စစ်အစိုးရလက်ထက်မှာတို့ကအစိုးရချင်းဆက်ဆံရေးကိုပဲအဓိကထားတယ်။ကျွန်းနိုင်ငံမှာယင်းနှိမ့်ညံမှုတွေလှုပ်လို့ရှိရင်လည်းအစိုးရချင်းသဘောတူပြီးရင်ရပြီဆိုတဲ့ဟာမျိုးနဲ့အဲကျွန်တော်တို့လောက်ကင်ကြတာတွေရှိတယ်။နောက်ပြီးတော့ပွင့်လင်းမြင်သာမှုမရှိဘူး။အဲအဲ့ဒါလို့ရှိခဲ့တဲ့ဟာမှာဒီနေ့ဆုံးကိစ္စဖြစ်ပြီးတဲ့နောက်ပိုင်းမှာသူတို့နိုင်ငံကနေပြီးတော့ဘာကြောင့်ဒီလိုဖြစ်ရတာလဲမြန်မာပြည်သူတွေကပြုတ်ပြီးပုံမှာဘလို့သဘောထားတယ်လဲဆိုတာကိုလာရောက်လေ့လာတဲ့အဖွဲ့ရှိတယ်အထူးသဖြင့်တော့ UNAN တက္ကသိုလ်က Institute of Myanmar Studies ပေါ့နော်အဲ့ဒီအဖွဲ့ကိုလည်းသူတို့အဲ UNAN တက္ကသိုလ်မှာဖွဲ့စည်းလိုက်ပြီးတော့သူတို့ညာကိုတောက်ချတာဝန်ပေးပြီးတော့လေ့လာခိုင်းတာပေါ့အဲ့ဒီခါမှာကျွန်တော်တို့လွတ်တော်ကိုယ်စားလှယ်ရေးရှိကိုသူတို့၃လေးကောက်ရောက်ပါတယ်အဲ့မှာကျွန်တော်တို့ကလည်းဒီတိုင်းရင်သားအထူးသဖြင့်တော့တိုင်းရင်သားစွတ်တော်ကိုယ်စားလှယ်တွေကပြောပြတာပေါ့ပြောပြအကြံပေးတာပေါ့အဲ့မှာဘာပါလဲဆိုရင်ကျွန်တော်တို့ကဒီခင်ဗျားတို့ကဒီစစ်အုပ်စုနဲ့စစ်အစိုးရနဲ့ပဲအစိုးရချင်းဆက်ဆံရေးကိုလုပ်ပြီးတော့ဟိုရင်းနှီးမြှုပ်နှံမှုတွေကိုပွင့်လင်းမြင်သာမှုမရှိဘဲနဲ့လုပ်သွားကြတယ်အဲ့တော့ပြဿနာတွေတက်လာတဲ့အခါကျတော့ပြည်သူလူထုရဲ့အမုန်းတရားတွေကအရင်စစ်အစိုးရကိုမုံတီးတဲ့မုံတရားတွေကခင်ဗျားတို့ပြုတ်အစိုးရအပေါ်မှာလဲကြောက်ရွံ့သွားတယ်ဒါတစ်ချက်ပြောတာရှိတယ်ကျွန်တော်တို့ဘက်ကနောက်တစ်ချက်ကဒီကျွန်တော်တို့ဒီတိုင်းရင်းသားတွေနဲ့ဖြစ်နေတဲ့ဒီအစိုးရနဲ့ဖြစ်နေတဲ့ပြိပခတ်မှာတရုတ်ဘက်ကနေပြီးတော့ဒန်လူကြီးဖြစ်နေဝင်ပါပေးဖို့ဆိုပြီးတော့ကျွန်တော်တိုင်းရင်းသားကိုယ်စားလှယ်တွေတဲကအထူးသဖြင့်တော့ကျွန်တော်မှတ်မိတာအဲ့တုန်းကရခိုင်ကိုယ်စားလှယ်တွေကအဲ့လိုပြောတာရှိတယ်ဒါကျွန်တော်တို့ပြုတ်ပြီးသွားတဲ့အချိန်မှာလဲပြောတယ်သူတို့ဗမာပြည်လာပြီးတော့လေ့လာတဲ့အချိန်မှာလဲပြောတယ်ပေါ့နော်
အဲ့ဒီနောက်ပိုင်းမှာဒီခုနကဒီမြန်မာလေးလာရေးတုတေသနာဌာနကနေပြီးတော့ပမောက္ခလူချမ်းရန်ကဒီစာရန်ဆောင်ထွက်တယ်အဲ့ဒါ2005လောက်မှာဟိုကျွန်တော်ထင်တယ်အဲ့ဒီမှာဘာပါလဲဆိုလို့ရှိရင်ဒီဥဆွေရအနေနဲ့အဲ့လိုအဆွေရအဆွေရချင်းဆက်ဆံရေးဒါမကတော့ပဲနဲ့ပြည်သူချင်းဆက်ဆံရေးနောက်ဒီ ဒီအပြန်လာနားလည်မှုရှိအောင်ဆက်ဆံဖို့ဆိုတဲ့ဥစ္စာကိုသူကတိုက်တွန်းထားတာရှိတယ်နောက်တစ်ခုကအရင်တုန်းကတောက်လျှောက်ကျွန်တော်တို့အင်ဂျင်နိုင်ငံအနေနဲ့ပတ်သက်လို့ရှိရင်မြန်မာစွာအတူရှင်တဲ့နေထိုင်ရေးမူငါးချက်ကိုလိုက်နာပြီးတော့ပြည်တွင်းရေးကိုဝင်ဆက်ဖို့ဆိုတဲ့ဟာကိုသူတို့အခုပြင်လိုက်တာကတော့တက်ကြွစွာဝင်ရောက်ပြီးတော့ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့ဟာပေါ့နော်အဲ့ဒါကို ဒီလေအောင်ဆောင်ရွက်ပေးမယ်ဆိုတဲ့စိတ်ဓာတ်နဲ့ဝင်ပြီးတော့ဈာဝင်ဆောင်ရွက်ပေးနေရပေါ့ဒီကျွန်တော်တို့ဒီအရှင်းယောက်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပတ်သက်လို့ရှိရင်လည်းသူကအဲ့ဒါကိုဆောင်ရွက်မယ်လို့ဒီကျွန်တော်ဥဒိန်းစင်အစိုးရလက်ထက်ကလေးကပြောပြီးတော့အခုလက်တက်တက်ကြွကြွပြောတယ်နောက်ဆုံးတော့အောင်ဆန်းစုကြည်နဲ့တွေ့တဲ့အချိန်မှာဘယ်လောက်ထိပြောလဲဆို ပြီးတော့ဒီမြန်မာနိုင်ငံရဲ့လက်ထက်ကပြိပခတ်တွေရဲ့အစဟာသူတို့တရုတ်ပြည်ကနော်တရုတ်ပြည်ကစတင်ခဲ့တာဖြစ်တယ်ဆိုတော့ဝန်ခံလိုက်တာပဲ။သရော့ရှင်တွေဖိတ်ခေါ်ကြမှာလေသူတို့ဆွေးနွေးခြင်းတယ်ဆိုလို့ကိုမင်းမင်းအရေးဆုံးဖိတ်ခေါ်ကြမှာလေကိုမင်းမင်းဦးရဲထွန်းရှိပါတယ်ဒေါက်တာရမျိုးသိန်းရှိပါတယ်ခင်ဗျဆွေးနွေးမိများလို့ရပါတယ်။
ကျွန်တော်ကဟိုမတော်ခင်ကျွန်တော်ကကျွန်တော်ဘုရားကျွန်တော်ရင်းမိတ်ဆက်ပေးမယ်ကြာကျွန်တော်ကမြန်မာတိုင်းသားစုနည်းနည်းတွေတို့ပြောမယ်ဆိုဦးနေဝင်းနဲ့ခံခဲ့ပြီးပြီကြာဦးတန်းရွှေနဲ့တရုတ်ကမှခံခဲ့ပြီးပြီကြာအကြီးတော်စန်းစုကြီးတဲ့စက်ခံနဲ့လာလာပြီကျွန်တော်တို့ကမြင်နေရပြီကြာဆိုရတာကြတော့ဟိုဒီတိုင်းရေရှည်တာသွားမယ်ဆိုရင်ဒီတရုတ်ကိုအကူပြီးသွားမယ်ဆိုရင်တော့ကျွန်တော်
ဟိုနော်တော့ပြင်းတယ်အဖွဲ့အစည်းနိုင်ငံဖြစ်ပါတယ်ခင်ဗျာနှစ်ပေါင်းများစွာတော့တန်တတတွေသူထုတ်ယူသွားတာတဲ့ဝါပဲဖြစ်တယ်ဗါအားလုံးပေါ့ဗျာအဲ့ဒါကိစ္စပြီးတော့နောက်အခုသူရှေ့တွေဝါတွေတူးလာတယ်သူကျွန်တော်မြန်မာပြည်အများကြီးတက်စီးတယ်အများကြီးရှိပါတယ်ခင်ဗျာ
ကိုနေဦးလင်းမလေးရှားနိုင်ငံပါကိုနေဦးလင်းဆွေးနွေးလို့ရပါတယ်
တို့နောက်ဆုံးပြောခဲ့တဲ့အခုလောက်တဲ့ရည်မှန်းချက်ပေါ့နော်ဒီအခြေကတော့တို့ရဲ့ view ဟာပေါ့ view ရရဆိုလို့ရှိရင်တော့ကျွန်တော်တို့ကမှာဒီရတယ်လို့ပဲဖြစ်ဖြစ်တရုတ်ရဲ့ဟိုဖရိန်ထဲမှာရှိနေရပေါ့ဗျာရှိနေတဲ့အခါကျတော့တို့ရဲ့86ခုနှစ်မတိုင်ခင်ကတိုင်းပြည်ကိုတို့တရုတ်ပြည်ကိုယူနတီလုပ်တယ်နောက်ပိုင်းမှာစီးပွားရေးလုပ်တယ်စီးပွားရေးလုပ်ပြီးတဲ့အခါကျတော့အောင်မြင်တဲ့အခါက
ကိုနေဦးလင်းကတော့ပါပြတိုးနဲ့တိုးရဲ့ဒီဖုံပြမှုကိုအားကျနေမှုယူနမူနာယူတင်တယ်ပေါ့နော်ဒါပေမဲ့ရှေ့ကနေဦးဖြစ်တဲ့ကိုမင်းမင်းနဲ့ကိုတိလက်မှုတော့ကတော့တိုးနိုင်ငံကိုအားကိုးတာအကျိုးမရှိဘူးဆိုတဲ့အရင်တမိုင်းကြောင့်အခြေခံနေတဲ့ခြေပြီးပြောသွားတယ်ဥရထွန်းဒီပေါ်မှာဗာမြတ်တုံညာဆွေးနွေးလို့ပါလေခုနကျွန်တော်ပြောတဲ့အထက်မှာဆမောက်ခလီချန်ရန်ကအဲ့ဒါကိုလည်းထောက်ပြသွား
Yamagu, to an abate boya, Yinyona Ubana Miare. So, Ari, Yinyona Mude, General Pidulu, do ye, Nitamu Boari, Ziwai Boari, Payamu, Pay Machine Ubo, not Pay Machine, Dilagan in a Sanjan Bear Pibio, Joe Tay Machine Ubo, not your Nananga, Joe Pietombo, Dre.
ไปตะเดิมไม่ปะไหนหมดอะเราจะทอดปะตัวแต่เจ้าไม่รู้นอกไปยินยงน่ะเนี่ยหาเลยอ่ะชิวแมนรีซอร์สเบอร์ดูดาอี้เนี่ยพ่นปิ้วโตแต่พ่อเนี่ยเราได้ตากันเนี่ยซีวายพ่นปิ้วโตแต่พ่อไอ้โหลยุคหน้าหมู่เลยโหลเด่นเลยตัวทอดปะตัวคุณน่ะก็ตรอชินอยู่ซื้อเนี่ยเทมาดีซีวายออซายะที่มีมานักงานแต่สตาร์ดิโกเตียวเนี่ยยินว่าอยู่เกเรตะไมจองสั่นเนี่ยปะตะไปแล้วไม่จีเลยอนิทานอยู่ป่ะเนาะเจ้าไม่รู้เตียวเนี่ยสะสั များဆွေးနွေးလိုပါလဲ
။ကျွန်တော်မြင်တော့ဒီလွန်ခဲ့တဲ့အစိုးရအဆက်ဆက်မှာပေါ့လေဒီတရုတ်ပြည်သူ့သမ္မတနိုင်ငံရဲ့ဒီရင်းနှီးမြှုပ်နှံမှုတွေစီမံကိန်းတွေက
ကျွန်တော်တို့မြန်မာပြည်သူလူထုအများစုအပေါ်မှာပေါ့လေအစိုးတက်ရောက်ခဲ့တဲ့အနေအထားတွေအများကြီးတွေ့ရပါတယ်အဲ့ဒီအတွက်ကြောင့်လည်းပဲပြည်သူများစုကဒီတရုတ်စီမံကိန်းတွေဒီတရုတ်ရင်းနှီးမြှုပ်နှံမှုတွေပေါ်မှာတန်လျာတွေအများကြီးပွားခဲ့တဲ့အနေအထားမျိုးတွေ့ရပါတယ်အဲ့ဒါကတရုတ်အစိုးရအနေနဲ့ပေါ့လေဒါကမှရှီကျင်းပင်ရဲ့ဟိုလမ်းညွှန်ချက်အရာပေါ့ဒါဒေသခံပြည်သူတွေရဲ့သဘောတူညီချက်တွေ
ဒီကနေ့ကျွန်တော်တို့ကအဆနစ်ပြဆန်းစစ်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်။ဥပမာမြေဆုံစီမံကိန်းလိုမျိုးကိုဘယ်လိုမှဆက်ပြီးတော့လုပ်ဖို့မဖြစ်နိုင်ဘူးလို့ကျွန်တော်လည်းမြင်ပါတယ်။နောက်ပြီးတော့လက်ရှိဥပမာလက်ပံတော့ဂျင်းစီမံကိန်းလိုမျိုးကိုလည်းတယုံနေနဲ့ဟိုနှစ်နိုင်ငံပြည်သူလူထုကျင်းဆက်ဆံရေးကိုရှေ့ရှုပြီးတော့ပေါ့လေ။ဒါလက်လျှော့ဖို့ကောင်းတယ်လို့ကျွန်တော်ကတော့ ဒီနေ့ရယင်းညှို့နှံမှုနဲ့ပတ်သက်လို့ခုနကဆွေးနွေးသွားတဲ့သတင်းရှင်တွေထဲမှာဒီယင်းညှို့နှံမှုတွေနဲ့ပတ်သက်လို့မကြည်လည်ရလည်းရှိတယ်။ဥရထုံးပြောတဲ့ထဲမှာတရုတ်နိုင်ငံကဒါတွေကိုပြန်သုံးသပ်ပြီးတော့ပြင်ဆင်ဖို့ကြိုးစားနေရတယ်ဆိုတော့မြန်မာပြည်သူတွေကျင်နဲ့လောက်တဲ့အတိုင်းအတာအထိသူတို့ဘယ်လောက်ထိပြင်ဆင်လာနိုင်မှာလဲခင်ဗျ။ကျွန်တော်နိုင်ငံမှာယင်းညှို့နှံမှုတွေလာမ
ကျွန်တော်ကြားလိုက်တာကနေသက်ဒေသမှာအစီဝါရေးဆောင်နေဒီထောက်မယ်ပေါ့နော်အဲကချင်ပြည်နယ်မှာတခုနောက်ရှမ်းပြည်နယ်မှာတခုထင်တယ်ကျွန်တော်နိုင်ငံသားတွေအလောက်ကန်ရအောင်သူတို့ဖန်တီးပေးဖို့ဟိုပထမဆုံးဒီခြေလမ်းရှိပါတယ်အနောက်ကတော့ခုနပြောတဲ့ဒီကြောက်ဖြူစီဝါရေးဇုံတို့နောက်တစ်ခါကျွန်တော်တို့ဒီတရုတ်မြန်မာဒီကြောက်ဖြူခွန်မယ်
အမြန်အမြန်ရထားလမ်းလို့အဲ့ဒီဟာတွေနဲ့ဆက်နွယ်ပြီးတော့မန္တလေးကြံကုန်လမ်းတွေဖောက်ဖို့ကွာဒီတစ်ခေါက်ကြိုးကောင်းဆောင်ပြောလိုက်တာကိုကြားလိုက်မိတယ်အဲ့ဒါကကျွန်တော်တတိထားလိုက်မိတာကဒေါန်ဆန်းစုကြည်ကိုနိုင်ကအရင်အခေါက်တွေတုန်းကအဲ့ဒါလိုမြန်မာနိုင်ငံထဲမှာဒီရမ်းဆက်တွေနောက်ကျနေတဲ့နေရာတွေကိုလည်းချင်းမြင့်ပေးဖို့ဆိုတာကိုဒီတောင်းဆိုတာကျွန်တော်တတိထားလိုက်မိတယ်
mian ma de a lo di ba ma sin sa ni ya da ga lo sa chou ma blu ri chou tha de le don san su ja ku ra ti cha pya me so a wo cha ma pya de u a ri ha wo pyin pi do mian lak kha ma la bo ta khu khu do ho thu cha cha
ဒီဒီဒီဟာနဲ့ပတ်သက်လို့ပြက်တက်သားသားအဖြစ်တစ်ခုပေးဖို့တော့လူလိမ့်မယ်လို့ကျွန်တော်ယူဆပါတယ်။ဒါညီမပက်ကပေါ့နော်တိယုတ်ပက်ကလူလာချက်ကကိုသူတို့နေနဲ့ဒီအယူဖြတ်ဖို့စဉ်းသက်ရှိနေပြီလား။လက်ခံသေးကျင်တဲ့သဘောထားမျိုးလို့ကျွန်တော်မြင်ပါတယ်။သူတို့ကတော့လှုပ်ချင်တဲ့သဘောပေါ့နော်ဆက်လှုပ်ချင်တဲ့သဘောပေါ့။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီအချိန်လေးစစ်သွားလို့ပါဒါ
င်ဆက်ခဲ့တဲ့အင်္ဂါညတိုက်ရိုက်လေးလိုက်အစီအစဉ်ကိုပြန်လည်နားဆင်ခဲ့ကြတာပါခင်ဗျ။ပြည်အမေရိကန်တန်ခါနေဗုဒ္ဓဦးနေမနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ဇင်ဘာဝေနိုင်ငံသမ္မတရော့ဘတ်မူဂါဘေးဟာသူ့ကိုပါလီမန်ကတရားစွဲဆိုဖို့စတင်လှုပ်ဆောင်လာတဲ့အတွက်ပြီးခဲ့တဲ့အပတ်မှာယာတုကနှုတ်ထွက်သွားပါတယ်။ဒါကြောင့်သူ့ရဲ့38နှစ်ကြာဖိနှိပ်ချုပ်ချယ်တဲ့စနစ်ဆုံးခန်းတိုင်သွားပြီးဇင်ဘာဝေနိုင်ငံဟာအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ပြောသလိုပြောရရင်သူ့ရဲ့အနာဂတ်လမ်းကြောင်းသစ်ရှာဖွေဖို့အတွက်အင်မတန်ထူးခြားတဲ့အခွင့်အလမ်းတရားရရှိသွားပြီဖြစ်ပါတယ်။မူဂါဘေးဟာ1980ပြည့်နှစ်မှာဇင်ဘာဝေမှာပထမဆုံးဝန်ကြီးချုပ်အဖြစ်ရွေးခန့်ခဲ့ရပြီးဖွဲ့စည်းပုံဥပဒေကိုသမ္မတအုပ်ချုပ်ရေးစနစ်အဖြစ်ပြောင်းလဲပြင်ဆင်လိုက်ပြီးတဲ့နောက်1989ခုနှစ်ကစလို့သမ္မတဖြစ်လာခဲ့ပါတယ်။ထိုစဉ်ကစပြီးအာဏာကိုဇက်တိုက်ချုပ်ကိုင်လာခဲ့တာဖြစ်ပါတယ်။သူ့ရဲ့အုပ်ချုပ်ရေးကာလအတွင်းလူခွင့်ရေးချိုးဖောက်စော်ကားမှုတွေတရားဥပဒေချိုးဖောက်မှုတွေများပြားလာတဲ့အတွက်အမေရိကန်ပြည်ထောင်စုကရှုတ်ချခဲ့သလိုကမ္ဘာနိုင်ငံအများပြားကလည်းဇင်ဘာဝေနိုင်ငံမှာဒီမိုကရေစီစနစ်စီငြိမ်းချမ်းစွာအသွင်ကူးပြောင်းဖို့တောင်းဆိုခဲ့ကြပါတယ်။အခုခါသူ့နေရာမှာရခိုင်ဒုတိယသမ္မတအင်မာဆန်မနာဂန်ကွာကကြမ်းတက်စာချိန်ဆိုပြီးဒီမိုကရေစီလမ်းကြောင်းသစ်စတင်ဖို့ကတိပြုလိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးတီလာဆန်ကဒီကိစ္စနဲ့ပတ်သက်ပြီးရောဘတ်မူဂါဘေးနှုတ်ထွက်သွားတာဟာဇင်ဘာဝေနိုင်ငံရဲ့သမိုင်းဝင်ဖြစ်ရည်တစ်ခုဖြစ်ပြီးသူတို့စန္ဒာကိုဖော်ထုတ်ပြီးပြောင်းလဲချိန်တက်ပြီဆိုတဲ့အကြောင်းငြိမ်းချမ်းစွာနဲ့ရှင်းလင်းပြသစွာပြောဆိုခဲ့ကြတဲ့အတွက်ဇင်ဘာဝေပြည်သူတွေကိုချီးကျူးဂုဏ်ပြုလိုက်ပါတယ်လို့ပြောကြားခဲ့ပါတယ်။ ဇင်ဘာဝေပြည်သူတွေဟာသူတို့ဆန္ဒကိုပြတ်ပြတ်တာတာဖော်ထုတ်ခဲ့ကြပြီးဖြစ်ပါတယ်။ဇင်ဘာဝေပြည်သူတွေဟာသူတို့နိုင်ငံအထူးတန်နေမှုကိုဆုံးသက်ပြီးခေတ်တစ်ခုကိုဖော်ဆောင်မှုနဲ့နိုင်ငံတကာအတိုင်းဝိုင်းတဲ့ပြန်လည်ဝင်ရောက်ဖို့ဆိုတဲ့သူတို့ရဲ့ဆန္ဒကိုခိုင်မာဖော်ထုတ်ခဲ့ကြပြီးဖြစ်ပါတယ်။ဒါကြောင့်ဇင်ဘာဝေနိုင်ငံရဲ့အနာဂတ်ကိုပြည်သူလူထုဆန ဒီပြည်ပြန်ပြောင်းလဲမှုတွေကိုအကောင့်ထဲပေါ်ပေးပါရန်တိုက်တွန်းလိုက်ပါတယ်။ဇင်ဘာဝေပြည်သူတွေကိုကျွန်တော်တို့ကဆက်လက်ကူညီပံ့ပိုးပေးသွားမှာဖြစ်ပါတယ်လို့သူကပြောကြားခဲ့ပါတယ်။ဇင်ဘာဝေဆိုင်ရာအမေရိကန်တမန်ကြီးဟယ်ရီသိုမတ်စ်ကလည်း အမေရိကန်ဇင်ဘာဝေရဲ့အနာဂတ်ဆက်ဆံရေးဟာသမ္မတမန်နန်ဂါဂွာရဲ့ဒီလောက်ရက်တွေပေါ်မူတည်နေတယ်ဆိုပြီးပြောပါတယ်။ဒီကနေ့ဟာသမ္မတမန်နန်ဂါဂွာနဲ့သူ့အစိုးရအဖွဲ့တို့အဖို့အင်မတန်ကောင်းမွန်တဲ့2013ဖွဲ့စည်းပုံနဲ့အညီနေထိုင်နိုင်ဖို့အခွင့်အလမ်းကောင်းကာလဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ကသူတို့ကိုအခုလိုပြောကြားလိုပါတယ်။ဒါဟာခမည်းတော်ရဲ့ဖွဲ့စည်းပုံဥပဒေဖ ရဲ့ပြည်သူတွေဖြစ်တယ်။ဒါကြောင့်ဒီအချက်တွေနဲ့ညီညွတ်အောင်နေပါ။အမေရိကန်ပြည်ထောင်စုကပူးပေါင်းဆောင်ရွက်တဲ့နီလန်ရှာဖွေသွားမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။အမေရိကဟာယမန်နှစ်တုန်းကဇင်ဘာဘွေနိုင်ငံပြည်သူတွေအတွက်စာနာမှုအကူအညီဒေါ်လာ253သန်းထောက်ပံ့ခဲ့ပြီးအများဆုံးထောက်ပံ့ခဲ့တဲ့နိုင်ငံလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာငြိမ်းချမ်း၍ဒီမိုကရေစီဆန်ပြီးချမ်းသာကြွယ်ဝသောဇင်ဘာဘွေနိုင်ငံပေါ်ထွန်းလာရေးအပြင်းအထန်ထောက်ခံနေကြောင်းပြောကြားခဲ့ပါတယ်ရှင
်။အမေရိကန်ဆိုရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ။
ပရရှင်တို့ခုနားဆင်ကြကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်နေတာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါခင်ဗျာ။ VOA အမေရိကန်အတန်ကနေဗုဒ္ဓုံးနေမနက်ပိုင်းအစီအစဉ်တွေကိုလိုင်းနံပါတ်30 40 49ရက်ကနေမနက်9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုတော့ညနေ6နာရီခွဲကနေ9နာရီထိလိုင်းနံပါတ်19 25ရက်ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ခုဆက်ပြီးတော့တဲ့အချင်းချုပ်ကိုဒေါက်ခင်းမျိုးသက်ကကြီးညာပေးပါအောင်မယ်
။ American သမ္မတဒေါ်နယ်ထရမ့်က Jerusalem ကို Israel မြို့တော်ဖြစ်နေ American ဘက်ကအတိအမှတ်ပြုဖို့ဗော်တဖူးနေမှာကြီးညာဖို့စီစဉ်ထားပါတယ်။ဒါပေမဲ့ Arab ကဘာဘက်ကပြင်းထန်တဲ့တုံ့ပြန်မှုတွေပေါ်လာနိုင်စေတဲ့ကိစ္စဖြစ်တဲ့အတွက်ကြောင့် American တိုင်ရင်းကို Tel Aviv ကနေရွှေ့ပြောင်းမဲ့ရဲ့အတိအကျကိုသမ္မတကကြီးညာမယ်လို့အကြိတ်ခတ်သူတွေကမမျှော်လင့်ထားကြပါဘူး။ကျညာချက်အတွက်ပြင်ဆင်တဲ့အနေနဲ့သမ္မတထရမ့်မှာအင်ကာနေမှာသူ့ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးအရှေ့လေပိုင်းဒေသခေါင်းဆောင်၅ဦးကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးအခြေအနေကိုအချင်းချုပ်ပြောကြားခဲ့ပါတယ်။ဒီပြောကြားတဲ့နိုင်ငံတွေကတော့ Israel, Palestine, Jordan, Egypt နဲ့ Saudi နိုင်ငံတွေဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံပြုံချမ်းမှာကျင်းပမယ်အခုလာမယ်ဆောင်းရာသီအိုလံပိကအားကစားပွဲတော်မှာရုရှားနိုင်ငံအသင်းကိုပါဝင်ရှင်ပြိုင်ခွင့်မပြုဖို့အတွက်နိုင်ငံတကာအိုလံပိကကော်မတီ IOC ကအင်ကာနေမှာဆုံးဖြတ်ချက်ချလိုက်ပါတယ်။ဒါပေမဲ့တတိပုဂ္ဂလရုရှားနိုင်ငံသားတွေအနေနဲ့ရုရှားကအိုလံပိကအားကစားသမားတွေဖြစ်နေရှင်ပြိုင်နိုင်တယ်လို့ပြောပါတယ်။ရခိုင်ပြည်နယ်ရဲ့ရောညာမွတ်စလင်တွေနဲ့တခြားလူနည်းစုလူခွင့်အခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂလူခွင့်ကောင်စီမှာတင်းလာနေအထူးစီဝေးခေါ်ပြီးဆုံးဖြတ်ချက်မူကြမ်းကိုအတည်ပြုလိုက်ပါတယ်။ဒီစီဝေးမှာမုံချန်းကို33နိုင်ငံကထောက်ခံခဲ့ပါတယ်။မြန်မာနိုင်ငံကပြဿနာဖြစ်နေတဲ့ရခိုင်ပြည်နယ်ပအဝင်ဒေသတွေမြင့်တွင်နေတဲ့ဘာသာရေးဆွံ့ရဆစ်သွေးကြွတွေကိုအရှေ့တောင်အာရှနိုင်ငံတွေအနေနဲ့တိုက်ခိုက်ချေမှုမှုပိုလုပ်ရမယ်လို့စင်ကာပူကပြောပါတယ်
။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတင်ပြပေးကြတာပါခင်ဗျ။ဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကတော့ကိုကျော်အောင်လင်းဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇေနပ်အဗ်ဒါရာမန်ဖြစ်ပါတယ်။ဗီအမေရိကန်တန်ကနေမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံနှုန်းချိန်မနဲ့6နာရီကနေ9နာရီထိလိုင်းနိုမီတာ30 40 49ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်။တော်ရရှိများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုစိတ်နှပြရှင်လန်းချမ်းမြေနေကြပါစေ။ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.